Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်အောက်တိုဘာလ5ရက်စတာပရီစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတရားစလွှင့်နေပါပြီ။ line to meter 3251တို့ဖြင့် VOA website Facebook နဲ့ YouTube ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအပြင်တရားနာစင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်ဘူးကတော့ကျွန်တော်ဝင်းမင်ပါ
။မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါမှာ။စပိန်နိုင်ငံဂရန်နာဒာမြို့မှာတွေ့ဆုံနေကြတဲ့ EU ဥရောပခေါင်းဆောင်တွေကြားမှာဒီရွှေပြောင်းခြေချဖို့ကြိုးစားသူတွေရဲ့ပြဿနာယူကရိန်းစစ်ပွဲကိုဆက်လက်ကူညီရေးစတဲ့ကိစ္စတွေဆွေးနွေးနေကြပါတယ်။ American Outlook ဒေါက်ဥက္ကဋ္ဌကေဗင်မက်ကာသီကိုမဲခွဲဖယ်ရှားခဲ့ပြီးတဲ့နောက်မှာသူ့နေရာမှာအစားထိုးမဲ့သူကိုရှေ့တရင်ပတ်ထဲကဆက်ပြီးတော့မဲခွဲရေးချယ်ဖို့ရှိနေပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကကုန်တယ်ကြီးတဲ့ပြစ်ခတ်ခဲ့တဲ့ဒီဆဲဂျော်သက်တနက်သမားကိုလက်နက်ရောင်းချမှုနဲ့မတင်ကားသူ၄ယောက်ကိုဒီကနေ့ထိုင်းနိုင်ငံမှာဖမ်းဆီးလိုက်ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုဒီနေ့ညမှာကြေညာပေးသွားမှာဖြစ်ပါတယ်ရှင
်ကျေးဇူးပါမဆုမြတ်မုံကြီးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ဘန်ကောက်ကုန်တယ်ပြစ်ခတ်မှုသေဆုံးရသူကိုနေနာချေပေးမယ်လို့ထိုင်းကပြောတာပေါ့အလို့သမားကြီးအဖွဲ့ပြောခွင့်ရက
သူကထိုက်တင်တဲ့နိနာကြီးလေးတွေထောက်ပံ့ကြီးလေးပြည်မြန်မာနဲ့တော့မလုံးလောက်ဘူးပေါ့ခင်ဗျာဒီဆုံးအစ်ဒီပြခတ်တဲ့ကြောင်ထိုက်တင်တဲ့ဒီမှုပြတဲ့နေကြာခံဝေဖို့လိုအပ်တယ
်နာရိုဟင်ဂျာလက်နက်ကိုင်အဖွဲ့တွေရဲ့အန်ဒီရဲ့ရိုဟင်ဂျာဒုက္ခသည်တွေစိုးရိမ်နေရပါပြီနောက်ပြည်တွင်းသတင်းအေဂျင်စီတွေအခွန်ဆောင်ဖို့ညွှန်ကြားနေပါတယ်အခုလိုသတင်းလွှာတွေအပြီးမှာတော့ချက်တာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့မြမရေသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုစက်တိုက်နှားစင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမဆုမြတ်မနဲ့ကျွန်တော်ပဲပြောပြပေးပါမယ်ခင်ဗျ
ဥရောပမှာဒီရွှေပြောင်းအခြေချဖို့ကြိုးစားသူတွေရဲ့အရေးကိုကင်တွယ်ရေးယူကရိန်းစစ်ပွဲကိုဆက်လက်ပံ့ပိုးထောက်ခံရေးအတွက် EU နိုင်ငံတွေကြားမှာသဘောထားကွဲနေချိန်မှာပဲဥရောပနိုင်ငံခေါင်းဆောင်တွေစပိန်နိုင်ငံဂရနာဒါမြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်။ယူကရိန်းပေါ်စစ်ရေးထောက်ပံ့မှုအားလျော့လာချိန်မှာဥရောပနိုင်ငံပေါင်း40ကျော်ကခေါင်းဆောင်တွေတက်ရောက်နေတဲ့တတိယကြိမ်မြောက်ဥရောပနိုင်ငံရဲ့အတိုက်အဝိုင်းထိပ်သီးစည်းဝေးပွဲကိုကျင်းပနေတာပါ။အမေရိကန်မှာလက်ရှိနိုင်ငံရေးပြဿနာကြောင့်ယူကရိန်းအပေါ်ဒေါ်လာဘီလီယံနဲ့ချီစစ်ရေးထောက်ပံ့မှုပေးမဲ့အစီအစဉ်မရေမရာဖြစ်နေတာမို့ဥရောပဘက်ကထောက်ခံမှုပို့ပြီးတော့လိုအပ်နေခြင်းလည်းဖြစ်ပါတယ်။ဂရနာဒါမြို့မှာရောက်နေတဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့အမေရိကန်ကဆက်လက်ထောက်ပံ့မယ်လို့သူယုံကြည်တဲ့အကြောင်းထိပ်သီးစည်းဝေးပွဲမှာပြောကြားခဲ့ပါတယ်။ဥရောပနိုင်ငံတွေအနေနဲ့လည်းနောက်ထပ်လက်နက်အကူအညီတွေပေးဖို့တောင်းဆိုပါတယ်။အမေရိကန်အစိုးရအတုံးစိတ်ကုံသွားလို့အစိုးရလုပ်ငန်းတချို့ရပ်ဆိုင်းတော့မလို့ဖြစ်ခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်ကအမေရိကန်လွှတ်တော်မှအတည်ပြုခဲ့တဲ့ရေဒိုအတုံးစိတ်ထဲမှာယူကရိန်းပေါ်စစ်ရေးထောက်ပံ့မှုပေးမဲ့ဒေါ်လာဘီလီယံနဲ့ချီအတုံးစိတ်ကိုဖယ်ရှားထားပါတယ
်ယူကရိန်းကိုရုရှားပစ်ခဲ့တဲ့ drone တွေတဲက24ခုကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောလိုက်ပါတယ်ယူကရိန်းရဲ့ Odessa Mykolaiv နဲ့ကာရိုဟိုဘတ်ဒေတာတွေကိုပြစ်မှတ်ထားပြီးရုရှားကစုစုပေါင်း drone 29ခုနဲ့ညဘက်ကြီးတိုက်ခိုက်ခဲ့တာလို့လဲယူကရိန်းလေတပ်ကဒီနေ့ပြောခဲ့ပါတယ်။တစ်ချိန်တည်းမှာယူကရိန်းသမ္မတဗလိုဒီမာဇယ်လန်စကီဟာစပိန်နိုင်ငံမှာကျင်းပနေတဲ့ဥရောပခေါင်းဆောင်များညီလာခံကိုဒီနေ့တက်ရောက်ပြီးလေကြောင်းရန်ကာကွယ်ရေးအပါအဝင်ယူကရိန်းစစ်တပ်အတွက်အကူအညီတွေတောင်းဆိုဖို့ရှိနေပါတယ်။မကြာခင်ရောက်လာတော့မဲ့ဆောင်းရွက်ဒီမတိုင်ခင်ယူကရိန်းအနေနဲ့လေကြောင်းရန်ကာကွယ်ရေးစနစ်ပိုကောင်းမွန်အောင်ကြိုးစားဖြည့်ဆည်းနေတယ်လို့လည်းဥရောပခေါင်းဆောင်တွေနဲ့စီနီဝဲမှာသမ္မတဇယ်လန်စကီကပြောခဲ့ပါသေးတယ်။အဲဒီအတွက်မိတ်ဘက်နိုင်ငံတွေရဲ့ဆုံးဖြတ်ချက်ကိုသူတို့စောင့်ဆိုင်းနေပါတယ်လို့တိုင်းပြည်ကိုညစဉ်ပြောကြားတဲ့မိကွန်းမှာသမ္မတဇယ်လန်စကီကထည့်ပြောခဲ့ပါသေးတယ်ခင်ဗျာ
။ American Outlook တော်မှာဥက္ကဋ္ဌကေဗင်မက်ကာသီကိုမဲခွဲဖယ်ရှားခဲ့ပြီးတဲ့နောက်မှာသူ့နေရာမှာအစားထိုးမဲ့သူကိုရှေ့သတင်းမှတ်ကစပြီးတော့မဲခွဲရွေးချယ်ဖို့ရှိနေပါတယ်။အလုပ်တော်မှာအမတ်နေရာအများစုဖြစ်တဲ့ Republican Party ကမကာတီပြည်ရဲ့ဒုတိယနေရာမှာရှိနေတဲ့ Louisiana ပြည်နယ်အမတ် Steve Scalise နဲ့အလုပ်တော်တရားရေးကော်မတီဥက္ကဋ္ဌ Jim Jordan တို့ကအလုပ်တော်ဥက္ကဋ္ဌနေရာဝင်ပြိုင်မယ်လို့ပုံထုံးတွေတုန်းကကြေညာခဲ့ကြပါတယ်။သူတို့နှစ်ယောက်လုံးကပြင်းထန်တဲ့ Conservative အတွေးအမြင်ရှိကြသူတွေဖြစ်တယ်လို့ Jim Jordan ဆိုရင်လက်ရှိသမ္မတ Biden အပေါ်တင်းမာတဲ့သဘောထားရှိသူဖြစ်ပါတယ်။အလွတ်တော်ဥက္ကဋ္ဌရာထူးအတွက်ရှေ့သတင်းပတ်အင်္ဂါနေ့ညနေပိုင်းမှာပါတီတွင်မဲခွဲကြဖို့အတွက် Republican Party အမတ်တွေစီစဉ်ထားကြပါတယ်။အမတ်နေရာ435ယောက်ရှိတဲ့အလွတ်တော်မှာလွှတ်တော်ဥက္ကဋ္ဌဖြစ်ဖို့အတွက်ထောက်ခံမဲ218မဲလိုအပ်ပါတယ်။ဖယ်ရှားခံရတဲ့ဥက္ကဋ္ဌဟောင်းကေဗင်မက်ကာသီတို့က15ချိန်တိုင်တိုင်မဲခွဲပြီးမှအလွတ်တော်ဥက္ကဋ္ဌဖြစ်လာခဲ့တာပါ။လက်ရှိအလွတ်တော်ဥက္ကဋ္ဌ လွတ်တော်မှာဒီဥက္ကဋ္ဌနေရာလက်လက်နေတဲ့အတွက်ဥပဒေပြုရေးဆိုင်ရာလုပ်ငန်းတွေရပ်ဆိုင်နေပါတယ်အမေရိကန်အစိုးရလက်ပတ်နိုင်မှုနိုဗ ెంబ ာ18ရက်နေ့အထိပဲယာယီအသုံးစရအထိပြုထားရမှုရေရှည်အသုံးစရအထိပြုရေးဆွေးနွေးမှုတွေအရေးတကြီးလုပ်ဖို့လိုအပ်နေချိန်မှာအောက်လွတ်တော်ဥက္ကဋ္ဌလက်ထားရတဲ့အခြေအနေဖြစ်နေပါတယ်ရှင
်ဒီနေ့နိုဘယ်စာပေဆိုင်ရာဆုကိုနော်ဝေးဆိုင်ဆရာယွန်ဖော်ဆာရရှိသွားခဲ့ပါပြီ။ဒီနှစ်2023ခုနှစ်အတွက်စာပေနိုဘယ်ဆုရှင်အဖြစ်နော်ဝေးနိုင်ငံသားဆိုင်ဆရာဖော်ဆာကိုဆွေဒင်နိုင်ငံတော်ဝင်သိပ္ပံအကယ်ဒမီကရွေးချယ်လိုက်တာပါ
။ The Nobel Prize in Literature for 2023 is awarded to the Norwegian author Jon Fosse for his
ဘဝတစ်လျှောက်ရေးသားခဲ့တဲ့ဖန်တီးခဲ့တဲ့စာတွေ၊ကဗျာတွေဟာပြောပြနိုင်စွမ်းမရှိသူတွေရဲ့ကိုစားခန်းစားချက်အသံတွေကိုထုတ်ဖော်ခဲ့တာလို့နိုဘယ်ဆုရွေးချယ်ရေးအဖွဲ့ကအခုလိုစုပေးရင်းပြောလိုက်တာပါ။နော်ဝေးနိုင်ငံမှာတရားဝင်ဘာသာစကားနှစ်မျိုးရှိတဲ့ထဲကလူရည်ရဲ့ဆေးရခင်နှုန်းလောက်သာပဲအသုံးပြုပြီး New Norwegian လို့လူသိများတဲ့ဘာသာစကားနဲ့စာရိကပြားတွေကိုရေးလစ်ရှိတဲ့ဖွန်ဆာကတော့နိုဘယ်ဆုဟာအဲ့ဒီဘာသာစကားဖွံ့ဖြိုးရေးကြိုးပမ်းမှုအတွက်ချီးမြှင့်ခံရတာလို့ခံယူကြောင်းပြောလိုက်ပါတယ်။ဒီသတင်းပတ်အတွင်းစေပညာယူပဗေဒဓာတုဗေဒစာပေနိုဘယ်ဆုရှင်တွေကိုဆွေဒင်နိုင်ငံတော်ဝင်သိပ္ပံအကယ်ဒမီကအသီးသီးကြေညာခဲ့ပြီးမနေ့ပြန်အောက်တိုဘာ6ရက်နေ့တောက်ကြနေမှာတော့နော်ဝေးနိုင်ငံနိုဘယ်ငြိမ်းချမ်းရေးကော်မတီကဒီနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုကြေညာမှာဖြစ်ပါတယ်ခင်ဗျာ
ဒီ American တဲ့ညပယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9393နဲ့9383ညပိုင်းဒိုမီတာ58 kHz 5885တို့ပြင်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်ကြာတာရေဒီယိုပဲအတွက်နိုင်ငံတကာသတင်းတွေကို VOA က separate ညပေးနေပါတယ်ရှင်ထိုင်းနိုင်ငံမကောက်မြို့ကကုန်တိုက်ချီးတဲ့ပြစ်ခတ်ခဲ့တဲ့ဆယ်ကျော်တဲ့တနပ်သမားကိုလက်နဲ့ရောင်းချခဲ့တယ်လို့မတင်ကားမှုနဲ့၄ယောက်ကိုထိုင်းရဲတွေဒီကနေ့ကြာတာရေနေ့မှာဖမ်းဆီးလိုက်ပါတယ်။ဘန်ကောက်မြို့တော်မှာ၂ယောက်နိုင်ငံတောင်ပိုင်းရှားလာပြည်နယ်မှာ၂ယောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်
။ปรากฏว่าจากการรวบรวมพยานทั้งหมดนะครับศาลได้ออกหมายจับผู้ต้องหาทั้งหมด3รายนะคร
ับ ตัดเตทั่วโซจัดด้วยอถอกท้าฤอย่าเตียยุ่งแย่พาวเวอร์เนี่ยปฐมา2ယောက်ကိုตะแหน่ยောင်းเลยโลไม่ติงกามุจันเนตฤကိုจีซันยောင်းเลยโลไม่ติงกามุเนี่ยพั้นซี้เกเรอาจารย์บังกาวမျိုးรอเยฐานะอัจฉีอเกเนโปซินปอนซาวอร์ดกาပြောจาตวาดาบาไถพูมะปาเรจี3ปิยะเรปิสโตตะแหน่ကိုจีอสิทธิ์แท้ปิไนอองปิ่เปลี่ยนท้าเรตะแหน่ยောင်းชามุเนี่ยยาลาปีเนี่ยมา2ယောက်ကိုพั้นซี้เกราဖြစ်ပါတယ်သူတို့နေအိမ်တွေကိုရဲကဝင်ရောက်ရှာဖွေရမှာဘန်ကောက်ကပြစ်ခတ်မှုနဲ့ဆက်ဆက်နေတဲ့အထောက်အထားတွေတွေးရှိခဲ့ကြောင်းထိုင်းရဲတွေကပြောပါတယ်ထိတ်ဖူးမပါတဲ့ကြီး200ကျော်တနက်တက်ဆင်ဖို့အတွက်3ပဲတန်းချောင်း33ချောင်းနဲ့ကြီးကပ်6ခုကိုတွေးရှိခဲ့တယ်လို့ဘန်ကောက်မြို့တော်ရဲကြောက်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်သူတို့ကိုစစ်ဆေးမေးမြန်းဖို့အတွက်ဘန်ကောက်ကိုဖမ်းခေါ်လာတယ်လို့လည်းပြောပါတယ်ဘန်ကောက်မြို့လယ်တော်ကစီအန်ပါရာဂွန်ကုန်တိုက်ကြီးထဲမှာမြန်မာအလုသမားတယောက်နဲ့တရုတ်လူမျိုးတယောက်ဒေဆုံအောင်ပြစ်ခတ်ခဲ့တဲ့ဆယ်ကျော်တပ်ကိုလူတက်မှုလူများရှိတဲ့နေရာမှာတနက်ကန်ဆောင်မှုပြစ်ခတ်မှုလိုင်စင်မဲ့လက်နဲ့ကန်ဆောင်မှုတို့နဲ့အမှုဖွင့်ထားပါတယ်ရှင
်အိန္ဒိယမှာတော့မိုးကြီးပြီးဟိမွန်တာတောင်ကျရေလောင်ကမ်းပြိုကအနည်းဆုံး14ယောက်သေပြီးတရားကြောပြောင်းနေပါတယ်အိန္ဒိယနိုင်ငံမှာမိုးတိချန်စွာရာသွန်းပြီးတဲ့နောက်နိုင်ငံမြောက်ပိုင်းကဟိမွန်တာတောင်ကျရေတူလောင်ထားတဲ့ရေကန်ကမ်းပါပြိုကျပြီးရေကြီးမှုဖြစ်ခဲ့တာကြောင့်အခုလိုသေဆုံးပြီးတရား2ယောက်ပျောက်ဆုံးနေတယ်လို့အာဏာပိုင်တွေကဒီနေ့ပြောလိုက်ပါတယ်မနေ့ဗိုလ်ရုံးနေ့တုန်းကစစ်ခင်းပြည်နယ်လောင်နက်ရေကန်ကမ်းပါကျိုးကျခဲ့တာကြောင့်အနိုင်ပိုင်းဒေသတွေမှာအကြီးအကျယ်ရေကြီးမှုဖြစ်ပွားပြီးလူ2000လောက်ရေပြီးတန်သင့်ခဲ့တယ်လို့လည်းအာဏာပိုင်တွေကပြောနေပါတယ်ခင်ဗျာ
ထိုင်ဝမ်ကျွန်းတောင်ပိုင်းကိုဒီကနေ့ဝင်တိုက်ခိုက်ရတဲ့ကိုအီနူတိုင်ဖွန်းမုန်တိုင်းကြောင့်190ထက်မနည်းထိခိုက်ဒဏ်ရာရခဲ့ကြပါတယ်မုန်တိုင်းကြောင့်လေပြင်းတွေတိုက်ခတ်ပြီးတော့မိုးတိထန်စွာရွာသွန်းမှုကြောင့်ထိုင်ဝမ်မြို့တော်တော်များများမှာဒီကျောင်းတွေရုံးတွေပိတ်ထားပါတယ်ပြည်ရင်းပြည်ပလေရင်ခီးစင်တွေကိုလည်းဒီကနေ့ကြာတာပြည်နယ်မှာဖြတ်ထားရတယ်လို့ကျွန်းငယ်လေးတွေစီကတို့တင်မော့ပြေးဆွဲမှုတွေကိုလည်းယာယီရထားရတယ်လို့တည်ယူပို့ဆောင်ရေးဌာနကပြောပါတယ်ပြင်အားအဆင့်လေးတက်မှတ်ထားတဲ့ကိုအီနူတိုင်ဖုန်းမုန်တိုင်းဟန်ချွန်းကျွန်းဆွယ်ကိုဒီကနေ့မနေ့အစောပိုင်းမှာဝင်ရောက်တိုက်ခတ်စဉ်မှာလေပြင်းတိုင်နှောင်းကတနအီကိုမိုင်150ကျော်နှုန်းလောက်ရှိပါတယ်မုန်တိုင်းတံလွတ်တဲ့ထိုင်ပေမြို့တော်မှာတော့လုပ်ငန်းတွေပုံမှန်အတိုင်းလွှဲပတ်နေပါတယ်ရှင်
ဂျပန်နိုင်ငံဖူကူရှိမာနျူကလ িয়ার ဒါဘေးစက်ရုံကတန့်စင်မိသားရေတွေကိုဒုတိယကြိမ်ပင်လယ်ထဲထပ်ဆွန့်လွတ်လိုက်ပါပြီ။အခုလိုပင်လယ်ထဲဆွန့်ပစ်တဲ့အစီအစဉ်ကိုပြီးခဲ့တဲ့နှစ်လတည်းပထမကြိမ်အောင်မြင်စွာလွတ်ဆောင်ခဲ့ပြီးတဲ့နောက်အခုဒီနေ့မှာဒုတိယကြိမ်မြောက်ဖြစ်တဲ့အထက်မှန်ဆွန့်ပစ်လိုက်ကြတာပါ။ နျူကလ িয়ার တပေါင်းပူတွေကတန့်စင်မိတာရှိတွေကိုပင်လယ်ရင်နဲ့ရောပြီးဝန်ထမ်းတွေကမြောက်ဥမေလန်ကန်းကတဆင့်ပင်လယ်တွေကိုတဖြည်းဖြည်းချင်းထုတ်ပစ်ခဲ့တယ်လို့တပေါင်းပူပိုင်ရှင်ဂျပန်လျှက်စစ်ကုမ္ပဏီ TEPCO ကရှင်းပြပါတယ်အခုလိုစွန့်ပစ်လိုက်ပြီးဆယ်စုနှစ်တွေနဲ့ချီကြာပြီးဆက်ရှိနေနိုင်တဲ့ဒီအစီအစဉ်ပေါ်တောင်ကိုရီးယားအပါအဝင်ငါးဖက်လုပ်ငန်းလုပ်ကိုင်သူအများအပြားကကန့်ကွက်ဆန္ဒပြနေကြပါတယ်ဂျပန်နိုင်ငံကတင်သွင်းတဲ့ပင်လယ်ဇာအားလုံးကိုတရုတ်ကပိတ်ပင်လိုက်တာကြောင့်လဲဂျပန်နိုင်ငံကပင်လယ်ဇာထုတ်လုပ်တင်ပို့သူတွေရဲ့စီးပွားရေးကိုအကြီးအကျယ်ထိခိုက်နေပါတယ်။နျူကလ িয়ার ဆက်ယုံကတန့်စင်ပြည်သားရေတွေကိုတော့ပြီးခဲ့တဲ့ဩဂတ်စ်လ24ရက်နေ့ကစတင်ထုတ်လွှင့်ခဲ့တာမှာထုတ်လုပ်ခဲ့တာမှာစက်တင်ဘာ10ရက်နေ့မှာတော့ပြီးဆုံးသွားခဲ့ပါတယ်ခင်ဗျာ။
တရုတ်နိုင်ငံဟန်ဂျိုးမြို့မှာကျင်းပနေတဲ့အာရှအကစားပြိုင်ပွဲမှာတော့မြန်မာနိုင်ငံကရိုးရာလေပြိုင်ပွဲမှာဂျေးစစိတ်တစ်ခုထပ်ပြီးတော့ရရှိသွားပါတယ်။ရိုးရာလေပြိုင်ပွဲအမျိုးသမီး12ယောက်တွဲမီတာ500ဖိုင်နယ်ကိုဒီကနေ့ဇာတာရင်းနေ့မှာပြိုင်ကြတာမှာမြန်မာကတတိယရရှိခဲ့တာပါ။ဖိုင်နယ်ကို6နိုင်ငံပြိုင်ခဲ့တာမှာအင်ရှင်တရုတ်နိုင်ငံကပထမ၊အင်ဒိုနီးရှားကဒုတိယ၊မြန်မာကတတိယရပြီးတော့ထိုင်း၊မြောက်ကိုရီးယားနဲ့တောင်ကိုရီးယားနိုင်ငံတွေကအဆင့်4 5 6အထိရရှိခဲ့ကြပါတယ်။မြန်မာအကစားအဖွဲ့ဟာအောက်တိုဘာလ4ရက်နေ့ကလည်းပိုက်ချော်ချင်းအမျိုးသား4ယောက်တွဲမှရွှေတစိမ့်ရခဲ့တဲ့အတွက်အခုတခါရိုးရာလေကဂျေးတစိမ့်တစ်ခုထပ်ရလိုက်တာဖြစ်တာမို့တဟာမြန်မာအကစားအဖွဲ့အတွက်တော့အခုတစ်ချိန်အာရှအကစားပြိုင်ပွဲမှဒုတိယမြောက်စုရရှိခဲ့တာဖြစ်ပါတယ်ဒီကနေ့အောက်တိုဘာ5ရက်နေ့အထိနောက်ဆုံးရရှိတဲ့စာရင်းတွေအရအင်ရှင်တရုတ်နိုင်ငံကရွှေ184ခု၊ငွေ96ခု၊ကျေး53ခုနဲ့ပထမနေရာမှာရပ်တည်နေပြီးတော့ဂျပန်နိုင်ငံကရွှေ38ခု၊ငွေ51ခု၊ကျေး59ခုနဲ့ဒုတိယတောင်ကိုရီးယားနိုင်ငံကတော့ဒီရွှေ33၊ငွေ45၊ကျေး82ခုလို့နဲ့တတိယနေရာမှာရှိနေပါတယ်။အရှေ့တောင်အာရှနိုင်ငံတွေထဲမှာတော့ထိုင်းနိုင်ငံကစုတစိအများဆုံးရထားပြီးတော့ရွှေ10ခု၊ငွေ12ခု၊ကျေး29ခုနဲ့အဆင့်9နေရာမှာရပ်တည်နေပါတယ်ရှင်။
Direct from Washington, the voice of America,
VOA. VOA American တရဲ့ကျတာရင်းညသတင်းတွေကိုမဆုမဲ့မွန်နဲ့ပြောပြခဲ့တာပါ။အခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေစက်တိုက်လာမှာပါ။ပထမဆုံးကတော့ဘန်ကောက်ကုန်တိုက်ပစ်ခတ်မှုသေဆုံးရသူကိုနှစ်နာချီပေးမဲ့သတင်းပါ။ထိုင်းနိုင်ငံ Siam Paragon ကုန်တိုက်မှာအောက်တိုဘာ3ရက်နေ့ပစ်ခတ်မှုအတွင်းအမျိုးသမီး2ဦးဖြစ်တဲ့မြန်မာရွှေပြောင်းလူသမားနဲ့တရုတ်ခီးသွားလို့သေဆုံးခဲ့ရတာကနူးနှစ်နာချီဘတ်ငွေ2သိန်းစီပေးမယ်လို့ထိုင်းတရားရေးဝန်ကြီးဌာနကပြောလိုက်ပါတယ်မြန်မာလူသမားရေးဆောင်ရွက်နေသူတွေကတော့ဒီရော်ချင်းနဲ့မလုံလောက်ပဲထိုက်တဲ့ပြည်တံကိုပေးဖို့တောင်းဆိုနေပါတယ်မရေးမှာပြောပြပေးပါအောင်ခင်ဗျာ
ဘန်ကောက်ကအထင်ကရကုန်တိုက်မှာအင်ကာနေကပြစ်ခတ်မှုအတွင်းသေဆုံးခဲ့ရသူ2ဦးအပါအဝင်ထိခိုက်ဒဏ်ရာရသူတွေအတွက်ထိုင်းအစိုးရကနေနာကြီးပေးဖို့ရှိကြောင်းထိုင်းဆိုရဘက်ကပြောပါတယ်။သေဆုံးသူတွေအတွက်တဦးကိုဘန်းငွေ2သိန်းကတဦးနေနာကြီးပေးမှာဖြစ်ကြောင်းတရားရေးဝန်ကြီးဌာနရဲ့လူခွင့်ရေးနဲ့လွတ်လပ်မှုကာကွယ်ရေးအရာရှိမစ္စတာနိုက်ဆိုဖတ်ကပြောဆိုခဲ့ပါတယ
်။การจ่ายเงินเยียวยาชายอยู่ครับรายละ200,000บาทเฉพาะกรณีเสียชีวิตนะครับส่วนเรื่องของบาดเจ็บเนี่ยครับต้องให้ดําเนินการแล้วเสร็จก่อนนะครับถึงจะสามารถพิจารณาได้
သေဆုံးဒဏ်ရာရသူတွေအတွက်ရော်ကျေးငွေကိုပြစ်မှုကျူးလွန်ခံရသူတွေအတွက်ပေးအပ်တဲ့ရော်ကျေးငွေဆိုင်ရာအပ်ဒေနဲ့အညီပေးဖို့ရှိပါတယ်။အခု CN Paragon ကုန်တိုက်မှာတနက်သမားရဲ့ပြစ်ခတ်မှုကိုခံရတဲ့သူတွေအတွက်ပေးမဲ့နှစ်နာချင်းနဲ့ပတ်သက်လို့နှမျိုးခွဲထားပါတယ်။သေဆုံးရသူတွေနဲ့ဒဏ်ရာရသူတွေအဖြစ်နှမျိုးခွဲထားပြီးသေဆုံးသွားရသူတွေကိုတော့ဘတ်ငွေ2သိန်းစီပေးမှာပါ။ဒီနှစ်နာချီကိုတေဆုံးသူတွေရဲ့ဆွေမျိုးတွေကနေလျှောက်ထားရမှာဖြစ်ပြီးတစ်လအတွင်းထုတ်ပေးသွားမှာဖြစ်တယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားပါတယ်။ဒဏ်ရာရတဲ့သူတွေအတွက်စေကူတာစီရဲ့အဖြစ်ဘတ်ငွေ4000နဲ့ပြန်လည်ထူထောင်ရေးအတွက်ဘတ်ငွေ2000ပေးမယ်ဆိုပြီးတရားရေးဝန်ကြီးဌာနကအရာရှိကပြောပါတယ်။ဒဏ်ရာကြောင့်အလုံမလုံနိုင်သူတွေကိုတော့တရက်ကို353ဘတ်နှုန်းနဲ့တစ်နှစ်အထိနှစ်နာချီပေးမယ်လို့လည်းပြောပါတယ်။ထိုင်းမှာရှိတဲ့မြန်မာလူသမားတွေရဲ့အခွင့်အရေးဆိုင်ရာစောင့်ရက်ပေးနေတဲ့ Labor Right Foundation ကပြောရေးဆိုခွင့်ရှိသူဦးအောင်ကျော်ကတော့အသက်သေဆုံးခဲ့ရတဲ့အထိဖြစ်ရတဲ့ဖြစ်ရအတွက်ရော်ချင်းတွေမလုံလောက်ပဲကျူးလွန်တဲ့သူကိုထိုက်တဲ့ပြစ်ဒဏ်ကိုပါပေးဖို့တောင်းဆိုပါတယ်
။ဟိုကျွန်တော်တို့ဟိုနိုင်ငံကဥပဒေအရရောလူသားတဦးအသက်သေစေနိုင်လောက်ဒီအထိပြစ်ခတ်တဲ့သူကတော့ဒီဒီတူတဲ့ထိုက်တဲ့နိမ့်နာကြီးလေးတွေထောက်ပံ့ကြီးလေးတွေပြည့်မြားနေတော့မလုံးလောက်ဘူးပေါ့ခင်ဗျာ။ဒါကြောင့်လူသားတစ်ယောက်ဖြစ်နေကြတော့အသက်ခံတာဟုတ်ပါ။ဒီဆုံးဒီဖြစ်ခတ်တဲ့ကြောင်ထိုက်တဲ့ဟို 建成屋的也进不必的那个家产微博罗的人就能说了就能标记嘛看了的马上是要往谁在我们就能够目的的那个这个标的这个谁在我的那些是后面是我看到那条干嘛那样的我不知道我起码的进不必的你家看嘛的大家来说我那能让他知道了我就能让他知道你的地方的人你妈老的妈这样我你妈老的妈这样我啥啥啥别怎么了老的妈这个他们不太多了不得讲你并不必然要他们家看嘛对吧
嗯但那那别看看都啊但是你那有太路那个咯太爷的个啊母啊母呢母会拿了别比啊天天过来你妈太爷就个昨天啊心里会漏眼嘛咯并不就能都路那哈给你个啥比谁会的那看啥你啊都贴张标价给他吧大家提一切过咯这些查查是谁不留你的手臂而且妈也留下你的这个表白的但是没有妈妈在用啊但妈呢留妈在亚细路个咯澳洲巴拉里亚尼妈不出完年也是看啊就这样也没进来对手都妈妈咪也留下来都要被送给比哪一个啥的有哪些给啥的不是你给他吧他便对手给都妈妈咪也有让我澳洲巴拉西亚尼妈像我这那朋友讲嘛高某说没得就能也对都没给奶奶说对估计别人来说比得到这个标价给吧嘞西安巴拉公高来一顿别看母九龙爷的路爷过了办告爷个路得母路得不就电线西母路得不就班母人家看见老外对西母这样么为人家干啥母阿米亚比多人呢得在呢你亚里嘛别看母啥的不买的呢这样说说他吧嘞先
မကြီးမှာပြပြခဲ့တာပါအခုတော့ရွင်ဂျာလက်နက်ကင်ဖွဲ့တွေ NDA ပါရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရွင်ဂျာလက်နက်ကင်ဖွဲ့တွေရဲ့လှုပ်ရှားမှုတွေကိုနှိမ်နင်းနေပေမဲ့ဒုက္ခသည်တွေကတော့စိုးရိမ်နေစေပါဒီသတင်းပတ်ထဲဒီဒုက္ခသည်စခန်းတွေမှာရွင်ဂျာလက်မြောက်ရေးတပ်အာဆာဖွဲ့ခေါင်းဆောင်ဖြစ်မသင်္ကာသူကိုအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့ဒီဖွဲ့နဲ့ရွင်ဂျာသွေးစည်းညင်ကြီးအဖွဲ့အခြားမှာပဋိပက္ခကြောင့်အနည်းဆုံး2ဦးသေခဲ့ပါတယ်ကိုစံကျော်ပြောပြပေးပါဦးခင်ဗျာ
ရခိုင်ပြည်ကဘူတိတော်မောင်တော်နဲ့ဘင်္ဂလားဒေ့ရှ်ကော့ဘဇာဒုက္ခသည်စခန်းတွေမှာအကြမ်းဖက်လုပ်ရက်တွေလှုပ်ဆောင်နေတဲ့အာဆာအကြမ်းဖက်အဖွဲ့ကခေါင်းဆောင်တချို့ကိုဘင်္ဂလားဒေ့ရှ်အစိုးရကကုတုပါလောင်ဒုက္ခသည်စခန်းမှာပြီးခဲ့တဲ့တနင်္လာနေ့ကဖမ်းဆီးခဲ့တာပါဖမ်းဆီးခံရတဲ့အထဲမှာအာဆာအကြီးအကဲနဲ့ဆက်ဆက်မှုရှိတဲ့ဗန်ဒါယင်းညှိနှိုင်းရေးမှူးတူပါဝင်တယ်လို့ကမ့်9မှာနေထိုင်တဲ့မွတ်စလင်ဒုက္ခသည်တူကပြောပါတယ
်သူ့ကိုဘင်္ဂလားဒေ့ရှ် government ပေါ့ဘင်္ဂလားဒေ့ရှ် government ရဲပေါ့ရက်စင်ကအာစာကောင်းဆောင်ဆိုရင်လည်းပြောလို့ရတယ်ရာသာဝဲဂိုင်းဆိုရင်လည်းတက်မဲ့လို့ရတယ်သူတို့ကပါသူအာတာဦးလာရဲ့အနည်းကဲပေါ့သူရဲ့ဗန်ဒါရင်းမတယောက်ကိုအပန့်ခံရတာကျွန်တော်တွေ့မြင်ရပါတယ်ဘင်္ဂလားအစိုးရကပြန်ပန်စီတာတာကျွန်တော်တွေ့ဖို့တယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာကဒုက္ခသည်စခန်းတွေမှာလှုပ်ရှားနေတဲ့အကြမ်းဖက်အဖွဲ့တွေထဲမှာအာစာအကြမ်းဖက်အဖွဲ့နဲ့ ISO အဖွဲ့ဆိုပြီးနှစ်ဖွဲ့ရှိနေတာပါအာစာထိပ်ပိုင်းကောင်းဆောင်တို့အဖမ်းခံပြီးနောက်မနေ့ကအစောပိုင်းကအာစာနဲ့ ISO အဖွဲ့ကြားကော့ပဇာကဒုက္ခသည်စကန်တစ်ခုမှပြစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့မွတ်စလင်ဒုက္ခသည်တူကပြောပါတယ်
ပြင်းပြင်းထန်ထန်ပြစ်တာကတော့ဟိုးစာ AW ဆိုတဲ့အခမ်း AW မှာပြစ်တာပါအဲခမ်း AW မှာပြစ်တဲ့နှကိုင်းပြစ်နေတာနှကိုင်းပြစ်နေတာဘာကြောင့်လဲဆိုတော့ပြဿနာပြစ်လာတယ်ဆိုရင်အဲမှာဟိုးစာရေးတွေကိုခေါ်တယ်ရည်ရနေတပွေးနေပြီးတော့ဟိုစားဖားပြီးတော့နေတယ်နောက်တပွေးနေပြီးရှောင်ပြီးတော့နေတယ်သူရရှင်ချင်းပြဿနာပြေးနေမဲ့သူရအဲ့လိုပြင်းနေတာပါဒါပေမဲ့တပွေးလေးပြီးသူမသူတို့ကိုကျင်းကြောက်တာတော့နှိမ့်စစ်တာတော့မရှိဘူးဒါပေမဲ့အာစာရရပဲသူရလူတွေကိုနှိမ့်စစ်တာရိုက်တာပေါက်တာလူတွေကိုဟိုစားမဟောရကဟိုစားလောက်တာဒီလိုလဲဆိုတော့ခုံလူခုံခုံမလောက်တာမတင်းကျင်တာတော့အခုံသူတို့ပဲလောက်တယ်ဒါပေမဲ့ကျွန်တော်တို့မနေနိုင်တာတော့မသူရတော့
ပြစ်ခတ်မှုအတွင်တေဆုံးရသူတချို့ရှိတယ်လို့ပြောပေမဲ့ VOA အနေနဲ့တော့တိကျအတည်ပြုချက်မရသေးပါဘူး။အာဆာအကြမ်းဖက်အဖွဲ့တွေဟာမွတ်စလင်ဒုက္ခသည်တွေကိုအဖွဲ့ဝင်အဖြစ်အတင်းစုဆောင်းတာတွေပစ္စည်းလူတာတွေပြန်ပေးဆွဲတာတွေနဲ့တပ်ဖြတ်တဲ့အသည့်လှုပ်ဆောင်နေတာကြောင့်စခန်းတွင်းနေထိုင်သူတွေအနေနဲ့စိုးရိမ်နေကြတယ်လို့လည်းဒုက္ခသည်တွေကပြောကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဝင်ရောက်ခိုလုံနေကြတဲ့မွတ်စလင်ဒုက္ခသည်တွေအနေနဲ့စားနဲ့ရိတ်ခါလုံလောက်မှုမရှိတဲ့အပြင်ကျန်းမာရေးစောင့်ရှောက်မှုလည်းမရှိပဲ အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရတယ်လို့မွတ်စလင်ဒုက္ခသည်တူကပြောပါတယ
်တိရအတိုင်းပဲဒီမှာဝင်ငွေလည်းမရှိဘူးအေးဒီကနေဒုက္ခသည်စကန်းအန်းကနေအပြင်ထွက်ပြီးတော့အလုံးလုံးလည်းမရဘူးဒီမှာတိတ်အလုံးလည်းအသက်မပြေဘူးဟိုဒါပေမဲ့တော်တော်အကားကဲကျုံတဲ့နေရတယ်အေးဒီမှာတာဝဲနေလည်းမလုံတော့ဘူးဟိုသူအခုဟိုကနေရက်ကရီတော့ပေးတာအဲ့နဲ့သူတချို့မိသားစုစီမှာလည်းမလောက်တာတွေလည်းရှိသေးတယ်။နောက်တော်တော်အဲ့ဒါပြောရင်လည်းတော့မကုန်ဘူး။အာမတန်ခက်ခက်နေရတယ
်။စားနေရက်ကမလုံလောက်ယုံနေမကပဲလုံကြုံရေးအတွက်စိုးရိမ်နေရတဲ့အပြင်ကျန်းမာရေးစီးပွားရေးလူမှုရေးအခက်အခဲများစွာနဲ့ရင်ဆိုင်နေရတဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေကိုနေရက်ပြန်ပို့ဖို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့စစ်ကောင်စီတို့ပူးပေါင်းလှုပ်ဆောင်နေကြပေမဲ့အခုချိန်ထိအကောင့်ထဲပေါ်မဆောင်ရွက်နိုင်သေးတာလည်းဖြစ်ပါတယ်။အာစာအကြံဖက်အဖွဲ့တွေဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စကန်တွေမှာနေမကပဲရခိုင်ပြည်နယ်ကဘူးတီတောင်မောင်တော်ဘက်မှာရှိတဲ့ကျေးရွာတချို့မှာလည်းအကြံဖက်လုပ်ရက်တွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်။အခုလိုအကြံဖက်လုပ်ရက်တွေကိုလှုပ်ဆောင်နေတဲ့အာစာအဖွဲ့ဝင်တွေကိုရခိုင်လက်နက်ကိုင်အေအေအဖွဲ့ဖက်ကလိုက်လံဖမ်းဆီးမှုတွေလှုပ်ဆောင်နေပြီးဖမ်းဆီးထားသူတချို့ရှိတယ်လို့လည်းရခိုင်လက်နက်ကိုင်အေအေဘက်ကပြောဆိုထားတာရှိပါတယ်ခင်ဗျာ
။ရိုင်ဂျာလက်နက်ကိုင်အဖွဲ့တွေအန်ဒီရဲ့ရိုင်ဂျာဒုက္ခသည်တွေစွေနေရတာကိုကိုစံကျော်ပြောပြခဲ့တာပါ။အခုတော့ပြည်တွင်းသတင်းအေဂျင်စီတွေအခွန်ဆောင်ဖို့ပါ။မြန်မာနိုင်ငံမှာသတင်းအေဂျင်စီမှတ်ပုံတင်တဲ့လုပ်ငန်းလုပ်နေသူတွေကိုအခွန်ဆောင်ဖို့စစ်ကောင်စီရဲ့အခွန်ဦးစီးဌာနကဒီနေ့ပဲညွှန်ကြားလိုက်ပါတယ်။အနာသိမ်းပြီးနောက်ပိုင်းနောက်နိုင်ငံတွေရဲ့ပိတ်ဆို့တန်ခတ်မှုတွေကြားစီးပွားရေးအကျပ်တဲကြုံရခြင်းမှာဒီညွှန်ကြားချက်ဟာဝင်ငွေရဖို့ကြိုးပမ်းမှုတစ်ခုဖြစ်နေလဲခံမှန်းနေကြပါတယ်ကုဇော်ဝက်လိုင်ပြောပြပေးပါအောင်ခင်ဗျာ
ဝင်ငွေခွန်စည်းကြပ်ဖို့စစ်ကောင်စီဘက်ကညွှန်ကြားလာတဲ့လုပ်ငန်းတွေထဲမှာသတင်းအေဂျင်စီတွေလည်းပါဝင်လာပါတယ်မြို့နယ်အလိုက်မှတ်ပေါ်တင်ထားတဲ့သတင်းအေဂျင်စီလုပ်ငန်းတွေကိုဝင်ငွေအခွန်ဆောင်ဖို့အတွက်အခွန်ဦးစီးဌာနကဒီကနေ့အကြောင်းကြားခဲ့တာဖြစ်ပြီးလုပ်ငန်းဆက်လက်ပတ်နေခြင်းရှိမရှိနဲ့ဝင်ငွေအလိုက်အခွန်ဆောင်ဖို့အခွန်ရုံးကိုဆင့်ခေါ်ခဲ့တာဖြစ်ပါတယ်။စမ်းကြောင်းမြို့နယ်အခွန်ရုံးကသတင်းအေဂျင်စီမှပုံတင်ထားတဲ့လုပ်ငန်းတစ်ခုကိုအခုလိုဆက်သွယ်လာခဲ့တာပါ။တခြားမြို့နယ်ကသတင်းအေဂျင်စီလုပ်ငန်းတွေကိုလည်းဒီကနေ့ဆန်ရယုံတွေကဆက်သွယ်နေကြောင်းလည်းပြောပါတယ
်။သတင်းအေဂျင်စီကတော့ဒီကနေ့ဟောက်ချင်တော်ကရောပါဗျာ။ပုံပေးတာဆောင်ရွက်ပေးကြတယ်။အခုဘယ်ခွန်ရုံးမှာခွန်ဆောင်နေလဲမသိဘူး။အခုလိုအရင်ကလည်းလိုင်းတင်ကြည့်ပါတယ်ဆိုပြီးကျွန်တော်ကာရောက်ပါတော့။ဘူးဘူးရောက်ပါဘူး။ဒီမှာတော့အများကြီးပဲကိုလိုတမျိုးတော့ဒီဘန်ကိုတမျိုးတော့ဟာတယ်ကျွန်တော်တို့ကလည်းသိရင်းနဲ့ပါတော့ကိုတို့အကောင့်တောင်းမှမတောင်းရဘူးဆိုတော့ကျွန်တော်အဲ့ဒါထောက်ထားတဲ့လူတွေတော့ကျွန်တော်တို့အခွန်ရောက်လာခဲ့ပြီပါလားမသိဘူး
အခုလိုဝင်ငွေကုန်ဆောင်ဖို့သတင်းအေဂျင်စီအဖြစ်မှတ်ပုံတင်ထားသူတွေကိုအကြောင်းကြားလာတယ်ဆိုတာအရင်ကမကြားသိခဲ့ကြောင်း ARD Times သတင်းဌာနရဲ့ Editor ချုပ်ဆလိုင်းတန့်စင်က VOE ကိုပြောပါတယ်လုပ်ငန်းလိုင်စင်မှတ်ပုံတင်ထားတဲ့အချိန်ပဲဌာနဆိုင်ရာနဲ့ထိတွေ့ဆက်ဆံခဲ့တာဖြစ်ပြီးကျန်တဲ့အချိန်တွေကတော့သတင်းမီဒီယာလုပ်ငန်းအတိုင်းလက်ပတ်ခဲ့ကြောင်းသူကပြောပါတယ်
။ North Air Dan သတင်းဌာနကို2018ခုနှစ်စက်တင်ဘာလမှာမှတ်ပုံတင်ခဲ့တဲ့စာမှတ်ပုံတင်တော့မှတ်ပုံတင်ကြီးပဲပေးရတယ်။ဒါနဲ့နောက်ပိုင်းဘာမှကျွန်တော်တို့ဝင်ငွေခွန်တွေပါတယ်ကောက်တာမရှိဘူး။ဘာမှလည်း inquiry လုပ်တာမရှိဘူး။ကျွန်တော်တို့လည်းသတင်းမီဒီယာချင်းဝင်တဲ့အညီကျွန်တော်တို့လုပ်ငန်းတွေဆောင်ရွက်ခဲ့တယ်။ဒီလိုနည်းနဲ့ပဲရှိတာပေါ့နော်။အခုကတော့ဒါစစ်ကောင်စီဘက်ကနေသတင်းမီဒီယာတွေစီကိုဖုံးဆက်ပြီးတော့မှအဲ့လိုမျိုးတွေဝင်ငွေဆောင်ဖို့လုပ်တယ်ဆိုတော့ကျွန်တော်တို့ကြည့်ကြတော့ပထမဆုံးဖြစ်လိမ့်မယ်
။တရင်အေဂျင်စီတွေကိုဝင်ငွေကိုဆောင်ရမယ်ဆိုပြီးလှုပ်လာတာကစစ်ကောင်စီမှဝင်ငွေနှက်ပနေပြီးရတဲ့နီလန်းနဲ့ဝင်ငွေကိုအခွန်တွေကိုလိုက်လံစစ်ကြနေတယ်လို့မြင်ကြောင်းသူကပြောပါတယ်။အခုဆိုရင်စစ်ကောင်စီလက်အောက်မှာယက်တိချက်မျိုးမျိုးနဲ့ယက်တိနေကြတဲ့တရင်အေဂျင်စီမှတ်ပုံတင်ထားတဲ့လုပ်ငန်းတိုင်းမလွဲမသွေဝင်ငွေကိုပေးဆောင်ရမယ်အခြေအနေလို့မြင်ကြောင်းပြောပါတယ်။သတင်းအေဂျင်စီတွေရှောက်လွာတင်ရတဲ့မူပိုင်ခွင့်နဲ့မတ်ပုံတင်ဌာနရဲ့ညွှန်ကြားရေးမှူးဦးကျော်ထေးကတော့ဒီကိစ္စကအခွန်အစည်းဌာနအောက်မှာလှုပ်ဆောင်တာဖြစ်ပြီးသူတို့နဲ့မသက်ဆိုင်ကြောင်း VOA ကိုပြောပါတယ်
။ဒီပေါ်ရေးလုပ်ငန်းတွေပိုင်းနဲ့လှုပ်တာတော့ခုံဆောင်ရတာဒီလိုတော့မှဘုံဘုံတော့မှသတ်မှတ်တဲ့ဒီဘုံဘလောက်ဒီဘုံဘုံမယ်လို့ဝန်ထမ်းတွေလည်းဆောင်ရတာဖြစ်တယ်။အဲ့ဒါလည်းတော့ခွန်နဲ့ပဲဆက်နေတယ်။ဟုတ်ကဲ့လိုင်းစင်ပေါ်တော့လိုင်းစင်တော့မဟုတ်ဘူးလား။ဒီကောင်ဒီမှာဒီမှာတူတော့တတန်းငါးနဲ့ကျန်းတို့ဒီလိုဆိုအလုပ်တော်ကိုသူ့လိုလိုများပေါ့ဗျာဒီသူ့တန်းကုန်ရောတန်းလို့မတောင်းဘူးရှင
်ပုံနှိပ်ထုတ်ဝေခြင်းနေဥဒေများပြဋ္ဌာန်းထားတဲ့2014အောက်တိုဘာလ10ရက်နေ့ကစပြီး2023ဩဂုတ်လအထိပုံနှိပ်လုပ်ငန်းမပုံတင်သူထုတ်ဝေရေးမပုံတင်သူနဲ့သတင်းအေဂျင်စီလုပ်ငန်းလုပ်ကိုင်နေသူစုစုပေါင်း9424ယောက်ရှိတယ်လို့ပြည်ကြားရေးဌာနကထုတ်ပြန်ထားပါတယ်စစ်တပ်ကအနာသိမ်းပြီးနောက်မှာသတင်းအေဂျင်စီမှပုံတင်ထားတဲ့လုပ်ငန်းတချို့ကိုစစ်ကောင်စီကနာမည်ပြည့်စည်းရင်းကြီးညာပြီးလုပ်ငန်းလိုင်စင်တွေပိတ်သိမ်းခဲ့ပါတယ်ခင်ဗျာ
က ခုဆောင်ဝင်လိုက်ပြပြခဲ့တာပါ။အခုတော့ငှက်ဖြားနဲ့သွေးလွန်တုတ်ကွေးကာကွယ်ဆေးအတီးပြုချက်ရလိုက်တာပါ။ဒုတိယမြောက်ငှက်ဖြားကာကွယ်ဆေးတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအောက်တိုဘာလ2ရက်တနင်္လာနေ့ကစတင်အသုံးပြုခွင့်ပေးလိုက်ပါပြီ။ပထမဆုံးစံသက်ကာကွယ်ဆေးထက်ဒီဆေးကပိုထျောက်ပြီးကုန်ကျစရာလည်းပိုသက်သာပါတယ်။တစ်ချိန်တည်းမှာသွေးလွန်တုတ်ကွေးကာကွယ်ဆေးတွေကိုလည်းအတီးပြုပေးလိုက်တာကို AP သတင်းဆောင်ပါအခြေခံပြီးမက်ခင်ပြည်ထွေပြောပြပေးပါအောင်ခင်ဗျာ။
သုံးချိန်ထိုးရတဲ့ငှက်ဖြားယောဂါကာကွယ်ဆေးတစ်ကိုအိန္ဒိယ Serum Institute ရဲ့အကူအညီနဲ့ Oxford တက္ကသိုလ်မှာစံသက်တူထင်လိုက်တာပါ။ဆေးရဲ့နာမည်ကတော့ R21 Matrix M လို့နာမည်ပေးချပါရတယ်။ဒီကာကွယ်ဆေးကိုဂါနာနဲ့ဘာကီနာဖာဆိုနိုင်ငံတွေမှာဒီနှစ်အစောပိုင်းကတည်းကအသုံးပြုခွင့်ပေးချတာပါ။သုတေသနတွေးရှိချက်တွေအရဒီဆေးဟာငှက်ဖြားယောဂါမဖြစ်အောင်85ရာခိုင်နှုန်းကျော်အထိကာကွယ်ပေးနိုင်ပြီးအားဖြင့်ကာကွယ်ဆေး Booster ထိုးရင်တော့အနည်းဆုံးတစ်နှစ်အထိကာကွယ်ပေးနိုင်တာကိုတွေ့ခဲ့ရပါတယ်။ဒါကြောင့်ထိရောက်တဲ့ကာကွယ်ဆေးအဖြစ်အတည်ပြုတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲဒေါက်တာ Tedros Adhanom Ghebreyesus ကတင်းနာနေကကြေညာခဲ့ပါတယ
် Safe and effective vaccines are also giving us new hope of bringing one of the
အနေကင်းပြီးတော့ဆိတ်ချရတဲ့ကာကွယ်ဆေးတွေကနေလူသားတွေကြားသက်တမ်းရှိကြဆုံးကူးစက်ရောဂါတမျိုးဖြစ်တဲ့ငှက်ဖျားရောဂါကိုကာကွယ်ထိန်းချုပ်နိုင်တော့မယ်ဆိုတဲ့မျှော်လင့်ချက်အသစ်တွေဖြစ်လာစေပါတယ
်အခုလို WHO ကအတည်ပြုပေးလိုက်တဲ့အကြောင်းကာဗီလိုပရိုက်တာအဖွဲ့ကြီးတွေအနေနဲ့ကာကွယ်ဆေးလိုအပ်တဲ့နိုင်ငံတွေအတွက်ဆေးဝယ်ယူဖြန့်ဝေတာတွေကိုစတင်လှုပ်ဆောင်နိုင်ပြီဖြစ်ပါတယ်။ဒီကာကွယ်ဆေးဟာငှက်ဖျားယောဂါကုသရာမှာလည်းကြီးမားတဲ့ကျိုးထည့်ပြောင်းလဲမှုဖြစ်လာစေနိုင်တယ်လို့ WHO အကြီးအကဲကပြောပါတယ်
။ In areas with seasonal transmission, it reduces symptomatic cases of malaria by 75%.
ဇာတိလိုက်ငှက်ဖျားကူးစက်လွယ်တဲ့ဂျီသားတွေမှာကာကွယ်ဆေး3ချိန်ထိုးပြီးတဲ့သူဟာငှက်ဖျားယောဂါဖြစ်ပွားမှုကနေပြီးတော့85ရာခိုင်နှုန်းအထိ12လကာကွယ်ထားနိုင်ပါတယ်။တတိယကျင်းစီထိုးပြီးတစ်နှစ်ကြာမှသရုတ်ထကျင်းစီထိုးခြင်းအဖြစ်လဲယောဂါကိုဆက်ပြီးတော့ကာကွယ်ထားနိုင်ပါတယ
်။အခုကာကွယ်ဆေးတစ်ကကုန်ကျစရိတ်အဖြစ်လဲတက်တာနိုင်ပါတယ်။ငှက်ဖျားကာကွယ်ဆေးတစ်လုံးကိုအမေရိကန်ဒေါ်လာ2ဒေါ်လာကနေ4ဒေါ်လာအလောက်ထိပဲကုန်ကျလိမ့်မယ်လို့တွက်ဆထားတဲ့အကြောင်း London Imperial College ကကူးစက်ယောဂါဗေဒဆိုင်ရာကျွမ်းကျင်ပညာရှင်ပါမောက်ကအက်စထရာဂါနီကပြောပါတယ်။ငှက်ဖျားယောဂါတိုက်ဖျက်ရေးမှာအခုလိုတွေ့ထွက်မှုတွေရှိလာပေမဲ့လို့လည်းစိန်ခေါ်မှုတွေကလည်းရှိနေသေးပါပဲလို့ပါမောက္ခကဏီကပြောပါရယ
် Well I think this is great news we still have a major challenge with malaria with over 220 million cases and around 600,000
deaths ဒါကတကယ်သတင်းကောင်းကြီးတည်းလို့ထင်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းငှက်ဖျားယောဂါတိုက်ဖျက်ရမှာကြီးမားတဲ့စိန်ခေါ်မှုတွေကလည်းရှိနေသေးပါကမ္ဘာတစ်ဝှမ်းမှာဒီယောဂါဖြစ်ပွားမှုတစ်နှစ်ကိုတန်း220ကျော်အထိရှိပြီးသေးဆုံးသူ6သိန်းဝန်းကျင်ရှိပါတယ်။ဒီအထက်မှာအများစုကအာဖရိကတိုက်တောင်ပိုင်းဒေသတွေကအသက်9နှစ်အောက်ကလေးငယ်တွေဖြစ်ပါတယ်
။အခုကာကွယ်ဆေးတွေကိုကြေကြေပြန့်ပြန့်ဖျက်ဝေပေးနိုင်ရင်တော့ကလေးငယ်တွေကြောင့်ကူးစက်မှုတွေတိတိတသာရောကျလာဖို့မျှော်လင့်ရတယ်လို့ပေါမခခါနီကပြောပါတယ်
။ We estimate that if this is rolled out across the continent at this
ဒီကာကွယ်ဆေးတွေကိုအာဖရိကတိုက်နေရာအနှံ့ဖြန့်ဝေပေးနိုင်ပြီးလေးလာတွေ့ရှိချက်အတိုင်းအကောင့်ထဲဖွင့်နိုင်တဲ့အဆင့်ရောက်ရင်တော့ငှက်ဖျားကြောင့်သေဆုံးရတဲ့အသက်9နှစ်အောက်ကလေးငယ်တွေရဲ့သုံးပုံတစ်ပုံလောက်ကိုကယ်တင်နိုင်ပါလိမ့်မယ်
။ကမ္ဘာမှာပထမဆုံးငှက်ဖျားယောဂါကာကွယ်ဆေးကိုတော့2021ခုနှစ်မှာ WHO ကအတည်ပြုပေးခဲ့တာပါ။နှစ်စဉ်လူသန်း200လောက်ကူးစက်ခံရပြီးသေဆုံးသူ4သိန်းကျော်ရှိတဲ့ကမ္ဘာပေါ်မှာငှက်ဖျားယောဂါကူးစက်မှုအများဆုံးအာဖရိကတိုက်မှာငှက်ဖျားကြောင့်သေဆုံးမှုတွေအဆုံးသတ်နိုင်ရေးတမိုင်းဝင်ကြိုးပမ်းမှုအဖြစ်နဲ့လည်းအဲ့ဒီအချိန်ကဖော်ပြခဲ့ကြတာဖြစ်ပါတယ်။အဲ့ဒီပထမဆုံးကာကွယ်ဆေးကငှက်ဖျားယောဂါကို30ရာခိုင်နှုန်းလောက်ပဲကာကွယ်ပေးနိုင်ခဲ့တာပါ။ကာကွယ်ဆေး4ချိန်ထိုးရပေမဲ့လပိုင်းသာကာကွယ်ပေးနိုင်တာလည်းဖြစ်ပါတယ်။ဒီတော့ထွန်းမှာပဲထက်ဂီတာဆေးကုမ္ပဏီကထုတ်လုပ်တဲ့သွေးလွန်တုတ်ကွေးကာကွယ်ဆေးကိုလည်း WHO ပညာရှင်အဖွဲ့ကအသုံးပြုခွင့်အတည်ပြုပေးလိုက်ပါတယ်။ဒီကာကွယ်ဆေးကိုဥရောပသမဂ္ဂမှာတော့အစောပိုင်းကတည်းကအသုံးပြုခွင့်ပေးချတာပါ။ဒီကာကွယ်ဆေးကသွေးလွန်တုတ်ကွေးကြောင့်ဆေးရုံတက်ကူတာရတဲ့အခြေအနေကို84ရာခိုင်နှုန်းလောက်ထိကာကွယ်ပေးနိုင်တဲ့အကြောင်းကနဦးလေးလာချက်တွေကဖော်ပြပါရယ်။နောက်ပိုင်းကြေကြေပြန့်ပြန့်သုံးလာနိုင်ွယ်ရှိတဲ့ဒီဆေးကပထမဆုံးသွေးလွန်တုတ်ကွေးကာကွယ်ဆေးဖြစ်ပါတယ်လို့ WHO ရဲ့အရေးပေါ်အခြေအနေဆိုင်ရာသိပ္ပံရေးရာကြံပေးအဖွဲ့ဥက္ကဋ္ဌဒေါက်တာဟန်တန်နွေနက်ကပြောပါရယ်။ကမ္ဘာပေါ်မှာသွေးလွန်တုတ်ကွေးယောဂါအဖြစ်များဆုံးဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီနှစ်ထဲမှာတင်ဒီယောဂါကြောင့်သေဆုံးသူ1000နီးပါးရှိခဲ့ပြီးပါပြီ။အာရှနဲ့လက်တင်အမေရိကနိုင်ငံတွေဟာကမ္ဘာမှာသွေးလွန်တုတ်ကွေးယောဂါကူးစက်မှုအများဆုံးနေရာတွေဖြစ်ပါတယ်ရှင်
။ငှက်ဖျားနဲ့သွေးလွန်တုတ်ကွေးကာကွယ်ဆေးအတည်ပြုပေးလိုက်တာကိုမက်ခင်ပြည်ထွေပြောပြပေးခဲ့တာပါ။အခုလိုစက်သားရင်းညသတင်းပေးပို့ချက်တွေအပြီးမှာတော့ ဥပောင်ခင်ရဲ့မြမရေးသုံးသက်ချက်နောက်ကျမရေးနောက်တိုင်းသတင်းစင်ပတ်စင်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Bloomberg အပြာရောင်အမှတ်လေးပါတာရေးပြစီစဉ်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American အတန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3251တို့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတချိန်တည်းည10နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီညအောက်တိုဘာ5ရက်ကျသားရီညတိုင်းအစီအစဉ်မှာအခုညတိုင်းပြောပြနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေတဲ့ကျမ်းမာရေးကဏ္ဍနောက်တိုင်းရင်ဒေသသတင်းတောက်တွေရဲ့တိုင်းရင်ဒေသသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့တအောင်တက်ရဲ့ခရောင်းလန်းဆိုတဲ့ကောင်းစင်နဲ့သုံးသက်ပြထားပါတယ်ကျန်းတဲ့ခရောင်းလန်းကိုရှောက်နေတဲ့တအောင်လျှောက်ရေးတက်အကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝဲအောင်နဲ့တူပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မန္တလေး PDF နဲ့တာအမ်းပလောင်တက်လက်တွဲပြီးတော့ကနောင်စစ်စင်ရေးကိုဆင်နွှဲနေတာနှစ်လကျော်သွားပါပြီ။မန္တလေးတိုင်းမရယာမြို့နယ်ကအင်ဂျင်မြိုင်လေးတာစခန်းကိုဇူလိုင်လ15ရက်နေ့ကရှော့တိုက်ဒုံးတွေနဲ့ပစ်ကတ်ပြီးစတင်ခဲ့တဲ့ကနောင်စစ်စင်ရေးဟာအရှင်ရနေစေဖြစ်ပုံရပါတယ်။ဩဂုတ်လအစောပိုင်းရောက်တော့နောင်ချိုမှာစစ်စင်တဲ့အတွက်ရှစ်ကောင်စီဘက်ကအကြအဆုံးနဲ့အပြည့်အစုံများဖို့ကိုလူလူຫນွေဦးသတင်းမှာပေါ်ပြပါတယ်တန်အားတဟာလာရှုံမြို့ပေါ်မှာစစ်သားစုဆောင်ပြီးနန့်ခမ်းနဲ့မူဆယ်မြို့နယ်အထိစစ်ကြောင်းချီတယ်လို့ရှမ်းတန်တော်စင်းကဆိုပါတယ်တန်အားတနဲ့မိုးကုတ်ပီတီရဲ့ပေါင်းပြီးမိုးကုတ်မြို့နယ်မှာတိုက်ပွဲဝင်တဲ့အခါမိုးလုံးမိုင်းစစ်စင်ရေးဖြစ်သွားပါတယ်စက်တင်ဘာလလယ်မှာမိုးလုံးမိုင်းစစ်စင်ရေးစတင်ပါတယ်စစ်ကောင်စီဘက်ကထိခိုက်သိမ်းဆည်းမှုများတဲ့အတွက်လေတက်က၃ချိန်ဘုံကျဲတိုက်ခိုက်ပါတယ်တအန်းတက်ဟာကျန်းတန်းတဲ့ခရောင်းလန်းကိုပန်းနာစွာရှောက်နေတယ်လို့နိုင်ငံတကာပြည်ထနာလေးလာရေးအဖွဲ့ International Crisis Group ကစက်တင်ဘာ၄ရက်နေ့ကစစ်တမ်းထုတ်ပါတယ်အင်အားကြီးထွားလာတဲ့တအန်းဟာအမေတို့ချေရွေးကိုဦးစားပေးတင်ကြောင်းရေးထားပါတယ
်စစ်တအနာသိမီနောက်မှာတအောင်းအမျိုးသားလွမြောက်ရေးတပ်ဟာပို့ပြီးတော့အားကောင်းလာတဲ့အတွက်ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသဖြစ်တဲ့မန်တုံနဲ့နန့်ဆန်မြို့နယ်တွေဟာပိုပြီးတော့ကျယ်ဝန်းလာပုံရပါတယ်။တချိန်တည်းမှာပဲစစ်ကောင်စီစန့်ကျင်တဲ့လက်နက်ကန်အဖွဲ့အချို့ကိုတိတ်တဆိတ်ကူညီပံ့ပိုးနိုင်ခဲ့ပါတယ်။ဒါပေမဲ့တအောင်းနယ်မြေချက်ထွင်လာတဲ့အတွက်အခြားတိုင်းရင်းသားလက်နက်ကန်တွေနဲ့ဆက်ဆံရမှာအခုအထစ်တွေရှိလာတယ်လို့ ICG Group ကဆိုပါတယ်။မွေးရစေးတိုက်ဖြတ်ရေးကိုအခြေခံပြီးမတူကွဲပြားတဲ့မျိုးနွယ်စုလေးတွေကိုစူးစီးကတအောင်ဥဆောင်တဲ့ညီညွတ်ရေးကိုတိဆောက်ဖို့ကြိုးပမ်းပါတယ်အခုလိုကြီးထွားရင့်တန်ပြီးခရောင်းလမ်းမာလေးမှာပန်းနတ်စွာသွားနိုင်ဖို့အတွက်တအောင်တပ်ဟာ KIA ကချင်တပ်နဲ့ဝါတပ်ဖွဲ့တွေစီကစစ်ရေးအထောက်ပံ့ရယူပြီးစကားဆတပ်လက်ဝေခံပြည်သူစစ်နဲ့ RCSS ရှမ်းပြည်ပြန်လည်ဒူတောင်ရေးတပ်တွေကိုတိုက်ထုတ်ပါတယ
်တပ်လာတောင်းနဲ့တောင်းငါရောင်အကြာအင်အားရှိတဲ့တအောင်တပ်ဟာသူရဲ့ထိန်းချုပ်နေမြေအနီးတစ်ဝိုက်ကမြို့တွေမှာပေါ်ပေါ်ထင်ထင်သွားလာနိုင်တဲ့အခြေအနေကိုရောက်လာပါလေ။အရက်ဖက်အဖွဲ့အစည်းတွေနဲ့လက်တွဲပြီးတရားရေးပညာရေးကျန်းမာရေးစတဲ့ဝန်ဆောင်လုပ်ငန်းတွေနဲ့အုပ်ချုပ်ရေးရန်ညားကိုတဖြည်းဖြည်းရုပ်လုံးပေါ်လာအောင်တည်ဆောက်နေပါတယ်။ NUG လိုအဖွဲ့မျိုးနဲ့ဆက်ဆံရမှာတန်အားအရက်ဖက်အဖွဲ့အစည်းနဲ့တန်အားနိုင်ငံရေးသမားတွေကအဓိကနေရာကပါဝင်ပြီးတန်အားတက်ကတော့စစ်ကောင်စီနဲ့ဆက်ဆံရမှာပါဝင်လေးရှိပါတယ်။မကြလေးမီကပဲစက္ကစကိုယ်စားလှယ်တွေနဲ့နေဆက်တနေရာမှာတွဲဆုံခဲ့ပါတယ
်။ယူနန်ပြည်နယ်အစိုးရရဲ့နိုင်ငံသားရေးရာအထူးတန်တမန်မစ္စတာကော့ပောင်ရဲ့တိုက်တွန်းမှုကြောင့်မြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲ့နဲ့စစ်ကောင်စီကိုယ်စားလှယ်တွေဇွန်လဇန်ပိုင်းကမိုင်းလာနေဆက်မြို့မှာတွဲဆုံဆွေးနွေးပါတယ်။ ညီနောင်သုံးဘွဲ့ကကိုးကန့်ရခိုင်နဲ့တောင်းတက်တွေဖြစ်ပါတယ်တောင်းတက်ကြီးထွားလာပြီးထိန်းချုပ်နယ်မြေကျယ်ဝန်းလာလို့ကုန်ကြစိတ်များပြားလာတာဟာတောင်းတက်အဖို့မနိုင်တဲ့ဝန်ကိုထမ်းမိတယ်လို့ဖြစ်သွားနိုင်တယ်လို့ ICG ကမြင်ပါတယ်ရမုံငွေရှာတဲ့အခါအခြားလက်နက်ကင်တွေနဲ့ရှင်ပြန်ရတဲ့အတွက်တပ်ဖွဲ့တွေအကြားပို့တိုက်မှုပိုများလာတယ်လို့ဆိုပါတယ်ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဟာမန်တုံနဲ့နမ်ဆန်မြို့နယ်ဖြစ်တယ်လို့သတ်မှတ်ပေမဲ့တိန်နီတီဘောနမ်တူကြောင်မဲမူဆဲအထိအာနာဇက်ရှိပုံရပါတယ
်တအားတအနေနဲ့ပြည်သူအကျိုးသိဖို့တဲ့ဝန်ဆောင်မှုတွေလုပ်နိုင်တဲ့အခြေအနေရှိပါတယ်ဒါကြောင့်အခြားတိုင်းရင်းသားတွေကိုပြည်ထိုင်မှုချင်းချောက်မှုအင်းအာဓမစစ်သားစုဆောင်းမှုစတာတွေကိုရှောင်ချီရမယ်လို့ ICG ကဆိုပါတယ်အလူရှင်တွေအနေနဲ့ရှမ်းမြောက်ပိုင်းကတိုင်းရင်းသားအရက်ပဲအဖွဲ့အစည်းတွေကိုတွန်းပြင်ပြီးကူညီသင့်တယ်လို့ဆိုပါတယ်လူသားချင်းစာနာမှုအကူအညီများများပေးတဲ့နိုင်ငံရေးအလူရှင်ဟာတိုင်းရင်းသားခေါင်းဆောင်ပိုင်းကိုဩဇာလွှမ်းမိုးနိုင်တာကိုလည်းသတိပြုသင့်ပါတယ်အရက်ဖက်အဖွဲ့အစည်းတွေဩဇာတိတ်ကမှရှိဖို့လိုတယ်လို့ ICC ကဆိုပါတယ်ဒါပေမဲ့ပလောင်ဒေသမန်တုံမြို့နယ်ကတန်အန်းတပ်ဟာနန်းခမ်းမြို့နယ်အထိအခြေစိုက်နေတဲ့အတွက်နေဆက်ကုံစွေအတွက်ဆိုရင်ပြီးစကားစကားစစ်ကြောင်းထိုးလာတာဖြစ်နိုင်ပါလေ။အာနာသိင်္ဂါဇမှာတန်အားတဟာထိန်းချုပ်နေမြေချက်ထွင်နိုင်ခဲ့ပါလေ။ဒီနှစ်လေကစပြီးစကားစပက်ကထိုးစစ်ဆင်းလာလို့တိုက်ပွဲဖြစ်ရတာလို့တန်အားတကဆိုပါတယ်။မူဆယ်ကွက်ခိုင်ကြောင်မင်းနဲ့လာချုံမြို့နယ်တွေမှာစကားစနဲ့တိုက်ပွဲဖြစ်ပွားပါတယ်။တန်အားတအင်အားကောင်းရင်အခြားဒေသတွေကိုကူညီတာမို့စကားစကထိုးစစ်ဆင်းနေပုံရတယ်လို့လေต้องตัดจับได้ครับเนี่ย
တောင်းတန်အနေနဲ့ခရောင်းလန်းကိုပါနက်စွာဖြတ်အင်အားကြီးလာပေမဲ့နေမြေချက်အန်ရဲကြီးနေတာကိုဥအောင်ခင်ရဲ့သုံးသက်ချက်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ကျန်းမာရေးကဏ္ဍပါအချိန်ပိုင်းအစာရှောင်ချိန်စသစ်မှုကိုပြောထားပါတယ်ဒီအချိန်ပိုင်းမစားဘဲနေတာအတွက်ပြန်စားချိန်မှာဘလို့အစာကိုဘလောက်စားတာကလည်းအရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်ကယ်လိုရီများတာထက်အာဟာရများတာကိုစားဖို့လိုတာအပြင်ဘလောက်ပမာဏပဲစားသင့်ပါလဲဘာကြောင့်ပါလဲဒီအကြောင်းနယူးယောက်မြို့ကော်နယ်တက္ကသိုလ်ကအပြည်ပြည်ဆိုင်ရာအာဟာရဆိုင်ရာပမောက္ခဒေါက်တာခင်မာချူကိုကျွန်တော်ကပဲမင်းမြန်တင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာโอเคပမောက္ခဒေါက်တာခင်မာချူခင်ဗျာကျွန်တော်တို့အချိန်ပိုင်းမစားတာအတွက်ဘလို့အချိန်ချာလုံးတင်ပုံနဲ့ကျမရဲ့အကျိုးရှိပုံတွေကိုအရင်ခေါက်တွေကပြောပြီးမှဆက်မရဒီတစ်ခေါက်တော့ဘလို့အစာမျိုးစားတင်တာကိုပါအဓိကထည့်ပြမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆင်ပါရင
်ကျမတို့ကဟိုအရင်ခေတ်နဲ့ရှင်လို့ရှင်ရင်ဒီခေတ်မှာဟိုတမိုင်းဒီမှာဖတ်ခဲ့တော့မှဆိုရင်ဟိုတမိုင်းခေတ်ကလူသားတွေကခန္ဓာကိုယ်ကြီးကိုဟိုရုံးကန်လှုပ်ရှားပြီးတော့ physically တော့တယ်မှာတိရုပ်တိဖို့ရှားပြီးစားကျမတို့ကကြာအခုကကွန်ပျူတာတစ်လုံးနဲ့ဗန်းညာထဲမှာထိုင်ပြီးတော့တစ်ကဘာလုံးနဲ့ချိတ်ပြီးတော့စာတင်လို့ရတယ်အဲသူတေသနာအင်တာဗျူးလို့ရတယ်ဆိုတော့ကျမတို့ကထိုင်တဲ့အချိန်ကြီးများလာတယ်ပေါ့နော်ပြီးရင်အုံနောက်နဲ့သုံးတဲ့အချိန်ကြီးများလာတယ်အဲ့တော့ကန္နာကူကလှုပ်ရှားမှု physically နေပြီးတော့အုံနောက်နဲ့ညံစွမ်းကိုပေါ့ညာနောက်ကိုသုံးမိလာတဲ့အချိန်ကြီးပိုများလာတဲ့အတွက်နောက်ပိုင်းဖြစ်လာတဲ့ယောဂါတွေကအဲ့ဒါဒီနေလဲဆိုင်တယ်ဒါကြောင့် intermittent fasting အချိန်ချပြီးတော့စားပြီးဆိုလို့ရှိရင်အဲ့ဒီအချိန်ချပြီးစားတဲ့နေရာမှာ nutrition အဟာရပညာအရစနစ်တကျဘာတွေဘလို့စားမှဘလို့အကျိုးသက်ရောက်မှုရှိတာလဲဆိုတာကနောက်ထပ်တက္ကနာတစ်ခုအဲ့တော့အချိန်ချပြီးစားတိုင်းမှာစားတော့ပုံစံမျိုးကမမှန်ရင်လည်းခုနကောင်းကျိုးတဲ့နောက်ထပ်ဆိုးကျိုးတွေရှိနိုင်တယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီအချိန်ပိုင်းမစားဘဲနေတာမှာစားတဲ့အချိန်မှာဘယ်လိုစားတယ်လဲဆရာမ
Intermittent fasting မှာလေကိုကစားတဲ့အစားအသောက်ကကယ်လိုရီနည်းပြီးအဟာရများတဲ့ဟာမျိုးဖြစ်ဖို့လေအင်မတန်အရေးကြီးတယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာဘယ်လိုမျိုးစားတင်တာကိုဥပမာနဲ့ရှင်းပြပြီးတော့ရမလားဆရာမ
ဒီဥမာဆိုလို့ရှိရင်ဒီ intermittent fasting နဲ့ပတ်သက်ပြီးတော့ဘာဖြစ်လို့ဂျပန်လူမျိုးတွေအမျိုးသမီးတွေမျိုးသားတွေကဘာမှတက်ရှိကြလဲဆိုကျွန်တော်တို့ဟိုလိုက်ပြီးတော့သူတေသနာတွေရှာတာပေါ့နော်အဲ့တော့သူတို့ရဲ့စားသုံးမှုဒီ eating behavior မှာကကယ်လိုရီနည်းနည်းကိုပဲစားတယ်အသီးနဲ့အရွက်နဲ့ပဲမျိုးစုံကိုပို့ပြီးတော့စားတယ်အစားအသောက်စားတဲ့နေရာမှာလည်းဗိုက်ကျူကိုပြည့်နေအောင်မစားဘူးသူက80ရာခိုင်နှုန်းပဲစားပြီးတော့အဲနည်းနည်းဟိုပြည့်ကျက်နေအောင်တင့်ကျက်နေအောင်မစားဘူး20ရာခိုင်နှုန်းလောက်ကိုခြံထားတယ် ဲ့ဒီရဲ့ရက်လက်ကအမျိုးသမီးတွေဆိုလို့ရှိရင်လည်းအသက်60ကျော်အထိနေတာတို့အမျိုးသားရဲ့အသက်တန်းလည်း84နှစ်ကျော်အထိနေတာတို့ဒီလိုအစားအသောက်ကိုကယ်လိုရီကိုကန့်သတ်ပြီးတော့စားခြင်းကြောင့်တို့ရဲ့အသက်ရှည်မှုနှုန်းနောက်တစ်ခုကခုနကယောဂတွေနဲ့ပတ်သက်ပြီးတော့သွေးရောတို့စီဂျိုးတို့ obesity အဝါလုံးနဲ့ယောဂတို့အဲ့လိုမျိုးတွေစစ်တမ်းကောက်တော့လေတို့ကတော်တော်နည်းတာကိုတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့ဆရာမနောက်ရောဒီအတွက်စမ်းသက်တွေ့ရှိထားတာတွေရှိသေးလားဆရာမ
ဟုတ်နောက်တစ်ခုကကျတော့တခွဲကန်းထဲမှာတွေ့တယ်ကိုအချိန်မှန်အစမကြွေးဘဲနဲ့ထားကြည့်တယ်တော့သူတို့ပြန်မြတက်တန်းရဲ့80ရာခိုင်နှုန်းအထိပိုးပြီးတော့အသက်ရှည်တာကိုဒါသူတွေသနာတွေ့ရတယ်ပေါ့နော်ပြီးလို့ရှိရင်အဲ့ကြွက်တွေကိုတရက်ချပြီးတော့ပဲအစာကျွေးခဲ့တာပေါ့နော်အစာကျွေးခဲ့နေ့တွေကြာလို့ရှိရင်လည်းဒီကယ်လိုရီကိုနည်းနိုင်တယ်များနည်းတယ်ပြီးတော့အစားအသောက်တွေကိုပဲစနစ်တကျဒါအကျိုးဝင်အောင်ကျွေးရတယ်ပေါ့အဲ့တော့ဟိုကယ်လိုရီများတာနေနဲ့ဆိုရင်ကျွန်မလည်းထပ်ခါတလေတည်းပြောတယ်ကျွန်မတို့ကထမင်းကြိုက်တဲ့လူမျိုးတွေဆိုထမင်းတွေစားကြတယ်အဲကြဆန်းခေါက်ဆွဲတွေလည်းကြိုက်တယ်ပေါင်မုန့်တွေလည်းကြိုက်တယ်အာလူးတွေလည်းကြိုက်တယ်အဲဒီလိုမျိုးကယ်လိုရီများပြီးတော့အဟာရအပြည့်ကြတော့နည်းတဲ့ဟာတွေကိုအများကြီးစားသုံးမိတယ်အဲနောက်ပြီးတော့ကျတော့ဒီနေ့ရေပန်းစားနေတဲ့အသင့်စားသုံးပစ္စည်းတွေပေါ့အချိုအငန်းအချင်းအဆက်ဒီလိုအသင့်စားသုံးပစ္စည်းတွေအကုန်လုံးကလည်းအင်မတန်မှဒါကယ်လိုရီများပြီးတော့အဟာရနည်းတယ်နောက်တစ်ခုကဒီအချိုရည်အဖျော်ရည်မကားတွေပေါ့ဒါတွေကလည်းဓာတုပစ္စည်းတွေနဲ့ထုတ်လုပ်ထားတဲ့အတွက်ကယ်လိုရီကအများကြီးပဲအဲ့တော့ကယ်လိုရီများပြီးတော့အဟာရကြတော့နည်းတယ်အဲ့တော့ကယ်လိုရီများတာကိုစားသုံးမိလေလေဒါကခန္ဓာကိုယ်ကြီးကဆိုးကျိုးတွေပဲထွက်လာလေလေပေါ့နော
်ဟုတ်ကဲ့ဆရာမနောက်ထပ်ရောသတိထားသင့်တဲ့ဒီစမ်းသက်တွေ့ရှိချက်တွေရှိသေးလားဆရာမဟ
ိုကယ်လိုရီများတယ်ဆိုတာဒါပါဇက်ထဲမှာဟိုချိုနေမှအချိုမဟုတ်ဘူးလေဥမာဒီမှာဒီမှာရှိတဲ့ဟင်းဒီဟင်းရွက်ဆိုရင်ကစုံရွက်ပဲဖြစ်ဖြစ်ဟင်းနုရွက်ပဲဖြစ်ဖြစ်မုန်ကြီးစင်းရွက်ပဲဖြစ်ဖြစ်အစိမ်းရောင်လီးဖီးနေပေါ့နော်ဒီကောင်တွေကိုအစိမ်းကြော်ကြီးတပကန်းကြီးမိဖို့မှာ9မိနစ်လောက်ကလေးဒေအိုလီနဲ့အိုကင်တိုက်ပြီးတော့အစိမ်းကြော်တပွဲကြီးကြော်စားမှကယ်လိုရီ160နဲ့185ထန်ကုန်ဒါပဲရှိတာဒါမှအဲ့ဒီအချိန်မှာခုနဒီဆက်ယုံတုပ်ပစ္စည်းအသင့်စားသုံးဖြစ်တဲ့ခရမ်းကျင်းသီးခက်ချပ်တိုမေတိုခက်ချပ်လိုဟာမျိုးတို့မယိုနစ်လိုဟာမျိုးတို့ဒါမျိုးလေးကကြတော့သမင်းစားသုံးလေးတစ်စွန်းစားတာနဲ့အဲနောက်ပြီးခုနပဲငပြားရည်တို့ခယူစီတို့ဒီလိုသမင်းစားသုံးလေးတစ်စွန်းစားတာနဲ့ကယ်လိုရီက850တို့အဲ့လောက်တွေရှိတစ်စွန်းလေးကဆိုအဓိကကြတော့ခုနတဲတဲလီယာအဲ့တော့ရရှိတယ်ဆိုလူကတင်းတိမ်မှမဟုတ်ဘူး။ဟိုကဟိရွက်ကျော်တပကံကြီးစားမှကီလိုရီ165 185နောက်ထပ်အမြင်တက်တည်းလည်းအများကြီးပါတော့ဒါဘိုက်ကိုလည်းတင်းတိမ်စေတယ်။ဒါကြောင့်မို့လို့အချိန်ပိုင်းပြီးစားတဲ့ intermittent fasting မှာလည်းကိုကစားတဲ့အစားတောက်ကကီလိုရီနည်းပြီးအဟာရများတဲ့ဟာမျိုးဖြစ်ဖို့လည်းအင်မတန်အရေးကြီးတယ်ပေါ့နော
်။ဟုတ်ကဲ့ဆရာမနောက်ထပ်ရောသိထားတဲ့စမ်းသက်တွေ့ရှိချက်တွေရှိသေးလားဆရာမ
။ဆိုနောက်ပြီးတော့ဒီသုတေသနာတွေလုပ်တဲ့အခါမှာလည်းဒီလိုမျိုးအချိန်ပိုင်းချပြီးတော့ intermittent fasting လုပ်ခြင်းကြောင့်ခန္ဓာကိုယ်ရဲ့ကိုယ်အလေးအချိန်ကလျှော့ချလာတယ်စီးကျိုးထိန်းနိုင်လာတယ်ကိုယ်တွင်းမှာရှိတဲ့ကိုယ်နာအဆီဒက်တွေပေါ့နော်အဲ့ဒီမှာမကောင်းတဲ့ LDL လိုဟာမျိုးတွေ low density lipoprotein မကောင်းတဲ့ cholesterol တွေဒီကောင်းဒီ level တို့လျှော့ချပေးနိုင်တယ်ဒါကြောင့်မို့လို့ကိုယ်နာသွေးတို့ယောဂါတွေကိုထိန်းချုပ်ပေးနိုင်တယ်အစရှိတဲ့ဖြင့်ဒီ intermittent fasting အချိန်ပိုင်းအစာမစားဘဲနေခြင်းကြောင့်ခန္ဓာကိုယ်လေးချိန်ကြမယ်စီဂျိုယောဂါကိုထိန်းချုပ်ပေးနိုင်မယ်နောက်ဆက်တွဲနှလုံးနဲ့ပတ်သက်တဲ့ယောဂါအကျန်တဲ့အုန်းနောက်အာယုံကြောနဲ့ပတ်သက်တဲ့ယောဂါဒါမျိုးတွေအားလုံးကိုလည်းအများကြီးအကျိုးသက်ရောက်မှုတွေရှိတယ်ပေါ့နော
်ဟုတ်ကဲ့ဆရာမဒီနေရာမှာလည်းဒီအဖြစ်များလာတဲ့စီဂျိုနဲ့အဝလွန်တာကိုကာကွယ်တာအတွက်ဒီအချိန်ပိုင်းမစားတာကအရင်ပြောခဲ့တဲ့အချိုဓာတ်နဲ့အဆီဓာတ်ကိုထိန်းပေးတာအပြင်တခြားနည်းရောအထောက်အကူပြုတာရှိသေးလားဆရာမကြီ
းဟုတ်အဲ့တော့ကျွန်တော်တို့မြန်မာပြည်မှာလည်းခုဒီအမျိုးအစားနှစ်လို့ပြောတယ် type 2 diabetes ကတော်တော်များများလာတယ်အရှေ့တောင်အရှေ့ region တွေနဲ့ကြည့်ရင်လည်းများလာတယ်တကယ်ကမ္ဘာလုံးဆိုင်ရာမှာကိုစီဂျူယောဂါဖြစ်တဲ့သူကများလာတဲ့အခါကျတော့အခုလိုမျိုး intermittent fasting ကိုဒီလိုစီဂျူအတွက်ကိုဘယ်လိုကျိုးသက်ရောက်မှုတွေရှိလဲဆိုတာကိုကျွန်မပြောပြမယ်ခုနက type 2 diabetes အမျိုးအစားနှစ်စီဂျူယောဂါတဲ့တယောက်ကစားတဲ့အစားအသောက်မှာကယ်လိုရီကလိုလာတဲ့ပိုပြီးတော့စားတယ်အထူးသဖြင့်ကစီဓာတ်ပေါ့နော်ထမင်းတွေအများကြီးစားတယ်ပန်းမုန့်တွေအများကြီးစားတယ်ကြိုက်တွန်းလို့ကြာစံခေါက်ဆိုရည်အာလူးတွေဒီလိုကစီတဲ့များတဲ့ဟာတွေအများကြီးစားတယ်ဆိုတော့ခန္ဓာကိုယ်ကြီးကခြေဖြတ်ဖို့အတွက်အင်ဆူလင်တွေပိုထွက်လာတယ်အဲ့တော့အချိန်ကြာလာတာနဲ့အမျှအဲ့ဒီအင်ဆူလင်တွေထွက်လာတာကများပြီးတော့ဆွမ်းဆောင်ရည်ကတဖြည်းဖြည်းနဲ့ကျလာတယ်ဒီအင်ဆူလင် resistant ကိုခေါ်တာပေါ့နော်အဲ့တော့အခုလိုမျိုး intermittent fasting အချိန်အပိုင်းခြားထားပြီးတော့မစားဘဲနဲ့ဖြတ်လိုက်တော့သွေးထဲမှာရှိတဲ့အင်ဆူလင်တွေကပိုပြီးတော့အလုံးလုံးနိုင်လာတယ်အဲ့တော့သူ့ရဲ့ဒီ insulin sensitivity လို့ခေါ်တာပေါ့အဲ့ကောင်ကအရာအကောင်းလာတယ် sensitivity ဆိုတော့သူ့ရဲ့လုံနိုင်စွမ်းနေစွမ်းဆောင်နိုင်စွမ်းနေပေါ့နော်သူကအရာအကောင်းလာတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျွန်တော
်အချိန်ပိုင်းအစာရှောင်ချိန်မှာလဲစ
စားတဲ့အချိန်ကယ်လိုရီနည်းပြီးအဟာရများတဲ့ဟင်းသီးရက်တွေကိုပိုစားသင့်တာကိုကျွန်တော်ပြောပြခဲ့တဲ့ကျန်းမာရေးအစီအစဉ်မှာနှ ಾಸ င်ကြည့်ရှုခဲ့ရတာပါ။အခုတော့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်မှာကချင်မှာ KIO ကချင်အဖွဲ့တပ်အရာရှိနဲ့အရသားတို့ပြစ်ခတ်ဖမ်းဆီးခံရတာမှာသိဆုံးမှုရှိခဲ့တာ။ရှမ်းဘက်မှာလည်းဖမ်းဆီးစစ်ဆေးမှုတွေဆစ်ရှောင်မျိုးသမီးကိုဝင်ပြကြတာ။ချင်းဘက်မှာတော့အရသားတွေအဖမ်းခံရတာအပါအဝင်တိုင်းရင်းသတင်းတွေကိုပြောထားပါတယ်။ဒီအစီအစဉ်ကိုတော့FVR လို့တကခေါ်တဲ့နေဆက်ဒေသတိုင်းရင်းသားသတင်းတော်ဝိုင်းတော်သားအဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသတိုင်းရင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြကြီးနားမြို့မှာ KIA ဌာနချုပ်ကအရာရှိ2ယောက်အပါအဝင်အရက်သား2ယောက်ပြစ်ခတ်ဖမ်းဆီးခံရပြီးတစ်ယောက်ကတော့တိတ်ဆုံးသွားပါတယ်ရှမ်းတောင်ပိုင်းတနုကိုပိုင်းအုပ်ချုပ်ခွင့်ရဒေသရွာငံမြို့နယ်မှာစစ်တပ်ကဖမ်းဆီးစစ်ဆေးမှုကြောင့်စစ်ပေးရှောင်မျိုးသမီးတယောက်ကိုဝင်ပြကြခဲ့ပါတယ်။သတင်းလွှာတွေထဲမှာတော့မော်လိုက်ကလေးအချင်းချောင်းမှာအချင်းချခံထားတဲ့နိုင်ငံရေးအကျဉ်းသားတွေစီးကူတာခွင့်မရရှိကြတဲ့အပြင်လူ့ခွင့်ရချိုးဖောက်မှုတွေကိုခံနေကြရတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မြစ်ကြီးနားမြို့မှာကချင်လွတ်လပ်ရေးတပ်မတော် KIA အုပ်ချုပ်ရေးအရာရှိ၂ယောက်အပါအဝင်အရက်သား၂ယောက်ပြစ်ခတ်ဖမ်းဆီးခံခဲ့ရပြီးတယောက်တည်သွားတယ်လို့ဒေသခံတွေနဲ့ KIA နဲ့နှီးဆက်သူတွေကပြောပါတယ်။အောက်တိုဘာလ၂ရက်နေ့ညနေ၆နာရီခွဲလောက်မှာဖြစ်ခဲ့တဲ့ထီဝန်းရက်ကွက်ကလေတော့အဆက်ကပြစ်ခတ်ဖမ်းဆီးမှုထဲ၄ယောက်ဖမ်းဆီးခံရပြီးတယောက်ကတော့တည်သွားတယ်လို့ဒေသခံတယောက်ကပြောပါတယ်။တည်ဆုံးသွားသူတွေနဲ့ပတ်သက်ပြီး KIO တရင်ပြန်ကြားရေးတာဝန်ခံကစုံစမ်းနေဆဲဖြစ်တယ်လို့ပြောပါရယ်ပြီးခဲ့တဲ့နှစ်နိုဝင်ဘာ12ရက်နေ့တုန်းကလည်းမြစ်ကြီးနားမြို့က Happy KTV မှာ KIO အုပ်ချုပ်ရေးအရာရှိ73ယောက်ဖမ်းဆီးခံခဲ့ရပါတယ
်ရှမ်းပြည်တောင်ပိုင်းဒနုကိုပိုင်းအုပ်ချုပ်ခွင့်ရဒေသရွာငံမြို့နယ်မှာစစ်ကောင်စီကဖမ်းဆီးစစ်ဆေးမှုကြောင့်စစ်ဘေးရှောင်အမျိုးသမီးတယောက်ကိုဝင်ပြတ်ကျခဲ့ပါတယ်ကိုယ်ဝင်ပြက်ကျသွားတဲ့အမျိုးသမီးကအသက်30အရွယ်မှာပူဥစုသူဖြစ်ပြီးပင်းတရမြို့စင်ကောင်းရက်ကွက်ရှိနေဆက်ရဆွေမျိုးအိမ်မှာခိုးလုံနေချိန်စက်တင်ဘာလ29ရက်နေ့ညနေပိုင်းမှာဖမ်းဆီးခံရပြီးနောက်စစ်ဆေးမှုခံရချိန်ကိုယ်ဝင်ပြက်ကျခဲ့ရတာလို့ဒနုပြည်သူလွတ်မြောက်ရေးတပ်ဦး DPLF ပြန်ကြားရေးတာဝန်ခံကိုထွန်းထွန်းနိုင်ကပြောပါတယ်ယောက်ျားဖြစ်သူကိုရှာမတွေ့တာကြောင့်ဇနီးဖြစ်သူမှာပူဥကိုဖမ်းဆီးသွားတာဖြစ်ကြောင်းဖမ်းဆီးစစ်ဆေးခံရချိန်3လသားအရွယ်ကိုယ်ဝင်ပြက်ကျသွားတာခုတော့စီကူတာမှုခံယူနေရတယ်လို့နေဆက်သူတယောက်ကပြောပါတယ်
ရခိုင်ပြည်တောင်ကုန်းမြို့ကရက်ကွက်တချို့မှာအခုရက်ပိုင်းအတွင်း PDF အဖွဲ့ဝင်တွေဝင်ရောက်လှုပ်ရှားနေတယ်လို့အကြောင်းပြပြီးစစ်ကောင်စီနဲ့ပူးပေါင်းအဖွဲ့ကနေ့တိုင်းလူလူအစီရင်စစ်တာတွေလုပ်နေတယ်လို့မြို့ခံတွေကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလ30ရက်နေ့ကစပြီးနေ့တိုင်းလူလူစစ်တပ်ရဲမိတပ်နဲ့လက်ဝကပူးပေါင်းအဖွဲ့ကည10နာရီကနေမနက်9နာရီအထိတအိမ်တက်တအိမ်ဆင်းစစ်ဆေးနေပြီးတောင်ကုန်းမြို့ကဂူတာရက်ကွက်ချောင်းကောက်ရက်ကွက်နဲ့တိမ်တောင်ရက်ကတွေကိုအတိကထားစစ်ဆေးနေတာဖြစ်တယ်လို့မြို့ခံတယောက်ကပြောပါတယ်။ PDF ကိုအကြောင်းပြပေမဲ့နေကနေအဝေးတင်လာတက်တဲ့ကျောင်းသူကျောင်းသားတွေအထက်မှာအေအေတပ်ဖွဲ့ဝင်တွေပါဝင်နိုင်တယ်ဆိုတဲ့တန်တရားနဲ့အခုလိုစစ်ဆေးနေတာဖြစ်နိုင်တယ်လို့အဲ့ဒီမြို့ခံကပြောပါတယ်။နေကနေကျောင်းလာတက်တဲ့ကျောင်းသူကျောင်းသားတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုတောင်းယူနေတယ်လို့ဆိုပါတယ်။
ချင်းပြည်နယ်မင်းတပ်မြို့နယ်မှာစစ်ကောင်စီတပ်ကအရက်သားတွေကိုမတရားဆွဆွဲဖမ်းဆီးမှုပူပြုတ်လုလာနေပြီးတလအတွင်းအရက်သားပြည်သူအယောက်60ဖမ်းဆီးခံရတယ်လို့ချင်းကကွေးတပ်ဖွဲ့မင်းတပ်ကအောက်တိုဘာလ1ရက်နေ့ကထုတ်ပြန်ပါတယ်စက်တင်ဘာလအတွင်းမင်းတပ်မြို့နေရာ6ခုမှာအရက်သားပြည်သူအယောက်60ကိုစစ်ကောင်စီကဖမ်းဆီးခဲ့ပြီးအဲ့ဒီထဲကအယောက်50ကိုပြန်လွှတ်ပေးခဲ့ပြီးဖြစ်ပေမဲ့မြို့ပေါ်ဘဝတည်းအရက်အရှိပင်အရက်နဲ့အနောက်ပင်အရက်တို့မှနေထိုင်တဲ့အရက်သား10ယောက်ကိုယခုချိန်ထိပြန်မလွှတ်သေးဘူးလို့စီရဲမင်းတပ်ကဆိုပါတယ်အခုလက်ရှိအဖမ်းခံနေရတဲ့သူတွေဟာဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာကိုတော့စီရဲမင်းတပ်အနေနဲ့ဖော်ပြထားခြင်းမရှိပါဘူး
မုံမြင့်နဲ့ရေးမြို့နယ်ကျောင်းရွာအခြေဆိုင်ခမရ591တူတိုက်ရင်မှုကိုတောင်ပိုင်းတိုင်း JOC လက်အောက်ရှိရေးဘလူးအဖွဲ့ကပြစ်ခတ်ရှင်းလင်းခဲ့တယ်လို့တောင်ပိုင်းတိုင်းအမတ်3စစ်ဒေတာခွဲတူစစ်ဒေတာခွဲမှုယုံကတရင်ထုတ်ပြန်ခဲ့ပါတယ်။စက်တင်ဘာလ30ရက်နေ့မနက်ကတူတိုက်ရင်မှုတက်ရင်အပြင်ထွက်လာချိန်ခမရ591စစ်တပ်ဝင်းနဲ့ kait 900အကွာလောက်အယောက်မှာရေးဘလူးအဖွဲ့ကစောင့်ကြိုပြစ်ခတ်ရှင်းလင်းခဲ့တာဖြစ်ပါတယ်။တူရင်မှုနဲ့အတူကားတစီးထဲမှာလိုက်ပါလာတဲ့စစ်သားမြောက်ကိုလည်းပြစ်ခတ်ရှင်းလင်းခဲ့တာကြောင့်ဒုတက်ရဲမှုအပါအဝင်၃ယောက်သေဆုံးခဲ့တယ်လို့စစ်စီရေးကိုဆောင်ရွက်ခဲ့တဲ့တပ်ဖွဲ့ဝင်တွေကဆိုပါတယ်
။ရှမ်းပြည်အရှေ့ပိုင်းအထူးဒေသလေးမိုင်းလားမြို့မှာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် NDAA မိုင်းလားတပ်ဖွဲ့ကတပ်ဖွဲ့ဝင်140ကျော်ကိုစရုတ်ထအကြိမ်မြောက်ဂေရာအရာရှိငယ်တင်နန်းစင်ပွဲပြုလုပ်ပေးခဲ့ပါတယ်။အောက်တိုဘာလ၁ရက်ကတင်နန်းစင်ပွဲလုပ်ခဲ့တဲ့ဒီတင်နန်းဟာ21လအကြာစာတွေ့လက်တွေ့တင်ကြားပေးခဲ့တာဖြစ်ကြောင်း NDAA အတွင်းမှဦးကြည်မြင့်ကပြောပါတယ် NDAA ကရာအရာရှိငယ်တင်နန်းစင်ပွဲကိုဒုဥက္ကဋ္ဌလက်ထောက်တပ်မှုအထူးဒေသအုပ်ချုပ်ရေးအစိုးရနဲ့အထွေထွေတွင်းမှစတဲ့အကြီးအကဲတွေတက်ရောက်ခဲ့ပြီးစံပြထူးချွန်စုရရှိသူတွေကိုလည်းချင်းမြင့်တာတွေလုပ်ခဲ့တယ်လို့ဆိုပါတယ
်ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါ။စကိုင်းတိုင်းဒေသကြီးကလေးမြို့နယ်မော်လိုက်ကလေးအကျဉ်းထောင်မှာတော့အကျဉ်းချခံထားတဲ့နိုင်ငံရေးအကျဉ်းသားတွေဟာဆေးကုသခွင့်မရရှိကြတဲ့အပြင်လူခွင့်ရချိုးဖောက်မှုတွေခံနေရတယ်လို့ကလေးမြို့ပင်မတပိတ်အင်အားစုအဖွဲ့ကပြောပါတယ်။ကိုရောဘက်ကစုစည်းထားပါတယ်
ကလေးမျိုးနဲ့မော်လိုက်ကလေးအချင်းထောင်ကနိုင်ငံရေးအချင်းသားတွေဟာစစ်ကြောရေးမှာရရှိခဲ့တဲ့ဒဏ်ရာတွေကိုဈေးကူတာခွင့်မရတာကြောင့်အကြာအယုံအမြင်အာယုံအားနည်းသွားတဲ့သူတွေလည်းရှိနေတယ်လို့ကလေးမျိုးပင်မတပိတ်အင်အားစုကတာဝန်ရှိသူကိုပိုက်ပူကပြောပါတယ်
ကျွန်တော်တို့ဒီကလေးမျိုးပင်မတပိတ်အင်အားစုဖွဲ့ဝင်တွေအားဆိုလို့ရှိရင်သူတို့စစ်ကြောရေးရနေပြီးသူတို့တွေတန်းရတယ်ရရှိခဲ့ကြတယ်အဲ့ဒါတွေကိုဒီကျွန်တော်တို့ထောင်ထဲရောက်ရှိတဲ့အချိန်ကျတော့ဒီစစ်ကူတခွင့်အလုံးလောက်မရရှိကြဘူးကျွန်တော်တို့ဒီရဲဘော်တွေဆိုကျွန်တော်တို့ဒီအဖွဲ့ဝင်တွေဆိုလို့ရှိရင်ဒီအကြာအယုံနဲ့အမြင်အာယုံချိုးတဲ့တန်းရတယ်တချို့ရဲဘော်တွေဆိုလို့ရှိရင်နားကနေပြီးထွက်တာလည်းရှိတယ်တချို့ရဲဘော်တွေဆိုလို့ရှိရင်ဒီမျက်စိအမြင်အာယုံချိုးတဲ့တော့ဒီအနီးအမုံအဝေးမုံတဲ့ထီကိုဖြစ်ပေါ်တာပေါ့ကျွန်တော်မနစ်ကဖြစ်ပေါ်ခဲ့ကျွန်တော်စေးတက်တာရှူဦးတဲ့ရဲမေတွေဆိုလို့ရှိရင်သူတို့တွေလည်းဒီသူတို့ရရှိတဲ့ဒဏ်ရာတွေကိုထောင်ထဲမှာဒီတိုင်းပဲအလုံးလောက်ဆိုစေကူတာခွင့်မရရှိပဲနဲ့ဒီဖြစ်တန်းနေရတယ
်ဒီနေ့အေဘီလာ16ရက်နေ့ကကလေးမြို့မှာဒေါ်လန်တကြံဆင်နွှဲလို့စစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးခဲ့တဲ့ကလေးမြို့နယ်တပိတ်ကော်မတီအဖွဲ့ဝင်ကိုတန်းစုဦးခေါ်ကိုကွတူကိုမျိုးကိုဝင်းခေါ်ကိုမျိုးကိုမှနှင်းဆန်ခေါ်ဤဆန်နဲ့မှကျိန်တိတ်ကင်မလို့၄ယောက်ဟာစစ်ကြောရေးမှာငင်းပန်းနှိပ်စက်ခံခဲ့ရတဲ့တန်းကြောင့်အရေးပေါ်စစ်ကူတာမှုတွေလူနေပေမဲ့လည်းစစ်ကောင်စီကစစ်ကူတာခွင့်မပေးခဲ့ဘူးလို့ကလေးမျိုးပင်မတပိတ်အင်အားစုကစက်တင်ဘာလ29ရက်နေ့ကထုတ်ပြန်ပါတယ်အခုလိုစီကူတာခွင့်မရရှိကြတဲ့အပြင်ပုံမှန်905ကာဂျီနဲ့ထောင်နှံနှစ်နှစ်စီပုံမှန်50ည50ဇာမြင့်ဇွဲနဲ့52ကာဂျီစတဲ့ပုံမှန်တွေနဲ့တချို့ကထောင်နှံ10နှစ်တချို့ကတော့12နှစ်အတီးတီးပြစ်ဒဏ်ချခံခဲ့ကြရတယ်လို့သူတို့နေအိမ်တွေကိုလည်းစစ်တပ်ကမြေထိုးဆက်ကြီးတွေနဲ့ဖြိုချဖျက်ဆီးခဲ့ပါတယ်အခုလက်ရှိမှာလည်းမော်လိုက်ကလေးအချင်းထောင်ထဲမှာမျက်စိနာ90ယောဂါပြန့်ပွားလျက်ရှိပြီးအချင်းသားတွေဟာစီကူတာခွင့်လည်းမရရှိကြဘူးလို့ကလေးမျိုးပင်မတပိတ်အင်အားစုတာဝန်ရှိသူကပြောပါတယ်
ကျွန်တော်တို့ကလေးဒေတာမှာဒီဖြစ်ပေါ်နေတဲ့ဒီမျက်စိနာတဲ့ယောဂါကြီးဆိုလို့ရှိရင်1000ထဲမှာ1000လုံးဖြစ်နေကြတာပေါ့နော်အဲ့ဒါလည်းဒီကျွန်တော်တို့လုံးဝစီကူတာခွင့်မရဘူး1000လုံးလည်းဒီကျွန်တော်တို့မျက်စိနာတဲ့ကျွန်တော်ယောဂါကြီးခံစားနေရတယ်လို့ကြားသိရပါတယ်ဟုတ်ပေါ့
ဒါအပြင်မော်လိုက်ကလေးအချင်းထောင်ကိုတခြားဒေတာကနေအတမဖန်းစည်းခံရပြီးရောက်ရှိလာကြတဲ့နိုင်ငံရေးအချင်းသားတွေဟာအာဟာရလုံလောက်စွာစားတောက်ခွင့်မရှိဘဲငပိဘူးတွေနဲ့ပဲစားတောက်နေကြရပြီးထောင်ဝင်စာတွေတွေ့ခွင့်ရဖို့အရေးပေါ်လိုအပ်နေတယ်လို့လည်းဆိုပါတယ်
စစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လိုက်နဲ့ KNU ကရင်အမျိုးသားအစည်းအရုံးရဲ့ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးစောမူတူစေဖို့တို့တွေ့ဆုံမှုနဲ့ပတ်သက်ပြီးတော့ညှို့လင့်ချက်တွေဝေဖန်မှုတွေအမျိုးမျိုးထွက်ပေါ်နေပါတယ်။ဘာရင်းညှို့လင့်ပြီးတော့ဘလို့ဝေဖန်မှုတွေရှိနေတယ်လဲဆိုတာကိုတော့ရမင်းကစူးစီးထားပါတယ်
။ပြီးခဲ့တဲ့စက်တင်ဘာ30ရက်နေ့ကနေပြည်တော်မှာစစ်ကောင်ဆောင်နဲ့ KNU ဥက္ကဋ္ဌဟောင်းတို့တွေ့ဆုံခဲ့မှုဟာငင်းချမ်းရေးအတွက်သုံးတစ်ခုလောက်အကျိုးသက်ရောက်မှုရှိလာဖို့မျှော်လင့်တယ်လို့ကရင်မျိုးသားဒီမိုကရက်တစ်ပါတီဥက္ကဋ္ဌမအောင်ပြည်စိုးကအခုလိုပြပါတယ
်ကျွန်တော်တို့ကတော့အကောင်းမြင်တယ်ဗျာကျွန်တော်တို့ကတော့ဖြစ်စဉ်ချင်းနဲ့ငင်းချမ်းရေးကတော့ငင်းချမ်းရရှိဖို့ကျွန်တော်မျှော်လင့်တယ်လို့အဲသူတို့နှစ်ယောက်တွေ့ဆုံတာနေဖို့တစ်ဆင့်ဖြစ်စဉ်ဖြစ်တဲ့ငင်းချမ်းရေးတွေရရှိဖို့အတွက်ကကျွန်တော်ကြီးတော့မကောက်လဲဒီလောကလည်းမျှော်လင့်နေပါတယ
်အဲ့ဒီတေးဆောင်ပွဲမှာဗိုလ်ချုပ်ကြီးစောမူသူစီဖိုးနဲ့အတူကရင်မျိုးသားစီယုံ CEC ဟာ ဘဒိုစောရာကြခဲနဲ့ဒူပလာယာခရဥက္ခဋဟောင်းဘဒိုစောရွှေမောင်တို့ပါဝင်ခဲ့ပါတယ်။တစ်ဖက်မှာတော့အခုသွေးဆုံမှုကစောမူတူစီဖိုးရဲ့ရုပ်ကိုပြပြီးတော့ KNU ထဲကအစိုက်ပိုင်းချုပ်ကိုသွေးဝေးရိမ့်ရိုင်အောင်လုပ်နေတယ်လို့မြမနိုင်ငံရေးလေးလာတုံးတတ်သူဦးတန်းစွန်းနိုင်ကတုံးတတ်ပါတယ်
။ဒီချိန်မှာ KNU အာနေချင်းရဲ့ကောအောင်နဲ့ NG လမ်းကြောင်းကိုပြန်ခေါ်အောင်ညှော်လင့်ပြီးတော့မူဒူစီဖိုးကိုနေပြီးတော့ဖိတ်ခေါ်တော့ကျွန်တော်တွေ့ရပါတယ်။နောက်မှကြာခင်း NG ရှင်းနေတော့နှစ်ပတ်လေခန္ဓာကြီးကျယ်ကျင်းပါမှာဖြစ်ပါဒါပေမဲ့ကြည့်ကြခန္ဓာရဲ့ဉာဏ်အစုကြီးအလုံးက NT လမ်းကြောင်းကိုမလိုက်တော့ဘူး။အဲဒီအခြေအနေကိုဖတ်ဆင်နိုင်မှုအတွက်စစ်ကောင်စီဥက္ကဋ္ဌဘူယုံကြီးမြောင်နိုင်ငံကကြိုးပမ်းနေတာဖြစ်ပါတယ်။ဒါကြောင့် NT ဆွေးနွေးကျင်းပတဲ့အခါမှာလည်းမြို့သူစစ်ကိုရဲ့ရုပ်ကိုပြပြီးတော့ KNU ရဲ့အစိတ်ပိုင်းတချို့ကိုတွေ့ဝင်ရင်းရင်းအောင်လုပ်နေတယ်လို့ကျွန်တော်တို့ကတော့သုံးသပ်ပါ
။အခုလိုတွားရောက်သွေးဆုံတဲ့ပုဂ္ဂိုလ်တွေဟာNCA နဲ့ KNU ကိုကိုစားပြုနိုင်မှုမရှိဘူးလို့ကရင်ငင်းချာရေးအထောက်အကူပြုကွန်ရက်အဖွဲ့ဝင်စောလေးကပေါ်ကပြပါတယ်
။တကြည့်နေတာကဗျာ NCA နဲ့ KNU ကိုကိုစားပြုနိုင်တဲ့ပြည်သူတို့မှဟိုမန်ဒိတ်မရှိနေတဲ့ကျွန်တော်သွားတဲ့ကိစ္စပေါ်ကျွန်တော်ဘာမှမပြောချင်ဘူး။ KNU နဲ့လည်းရှိဘာမှမပြောဆုံးဖြတ်ရမယ့်ကိစ္စပဲဖြစ်နေလို့ကျန်တယ်ပေါ့နော်။ဒါပေမဲ့ KNU ရဲ့အဲ့ဒီကြက်တွေကတော့ကျွန်တော်မြင်တယ်လက်ရှိနေတာမှာ NCA လမ်းကြောင်းတော့သွားဖို့တော့မရှိပါဘူးခင်ဗျ။
ဘိုးချုပ်မူကြီးမင်းအောင်လှနဲ့ဘိုးချုပ်ကြီးစောမူတူစီဖိုးတို့ရဲ့အခုတွေ့ဆုံမှုက KNU နဲ့ပတ်သက်ခြင်းမရှိတယ်လို့ KNU အဖွဲ့အသွင်းရှုပ်ထွေးမှုဖြစ်အောင်စစ်ကောင်စီရဲ့လောက်ရဖြစ်တယ်လို့အာဏာရှင်စနစ်ချုပ်ငြိမ်းရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ထောင်ရေးအတွက်တိုက်ပွဲဝင်နေတဲ့မဟာမိတ်အင်အားစုတွေကြားနားလည်မှုလွဲမားစေရေးစစ်တပ်ရဲ့လောက်ဆောင်ချက်တာဖြစ်တယ်လို့အောက်တိုဘာ2ရက်နေ့မှာ KNU ဘိုးကထုတ်ပြန်ခဲ့ပါတယ်ရှင်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
မြစ်ကြီးနားမြို့မှာ KIA အုပ်ချုပ်ရေးအရာရှိနှစ်ယောက်အပါအဝင်အယက်သား၂ယောက်ပြစ်ခတ်ဖမ်းဆီးခံခဲ့ရပြီးတယောက်သေဆုံးသွားပါတယ်ရှမ်းတောင်ပိုင်းဒနုကိုပိုင်းအုပ်ချုပ်ခွင့်ရဒေသရွာငံမြို့နယ်မှာစစ်တပ်ကဖမ်းဆီးစစ်ဆေးမှုကြောင့်စစ်ဘေးရှောင်အမျိုးသမီးတယောက်ကိုဝန်ပြတ်ကျခဲ့ပါတယ်
တော်ရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းတော့တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအာမီပ
ါ။အခုလိုတိုင်းရင်းသတင်းအပတ်စဉ်ကဏ္ဍအပြီးမှာတော့ VO ရဲ့ချက်သားရင်းညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်ကိုမဆုမြတ်မှုတစ်လှည့်ပြောပြပေးပါအောင်ခင်ဗျာ။
ဥရောပမှာရွှေပြောင်းအခြေချဖို့ကြိုးစားသူတွေကိုကင်ကြွယ်ရေးယူကရိန်းစစ်ပွဲပေါ်ဆက်လက်ပံ့ပိုးထောက်ခံရေးအတွက် EU နိုင်ငံတွေကြားသဘောထားကွဲနေချိန်မှာပဲဥရောပနိုင်ငံကောင်းဆောင်တွေစပိန်နိုင်ငံဂရနာဒါမြို့မှာတွေ့ဆုံဆွေးနွေးနေပါတယ်။ယူကရိန်းပေါ်စစ်ရေးထောက်ပံ့မှုအားလျော့လာချိန်မှာဥရောပနိုင်ငံပေါင်း40ကျော်ကကောင်းဆောင်တွေတက်ရောက်နေတဲ့တတိယကြိမ်မြောက်ဥရောပနိုင်ငံရေးအသိုက်အဝိုင်းဒီထိပ်သီးဆွေးနွေးပွဲကိုကျင်းပနေတာဖြစ်ပါတယ်။American Outlook တော်မှာဥက္ကဋ္ဌ Kevin McCarthy ကိုမဲခွဲဖယ်ရှားခဲ့ပြီးတဲ့နောက်သူ့နေရာမှာအစားထိုးမဲ့သူကိုရှေ့သတင်းဘက်ကစပီးမဲခွဲရေးချွဲဖို့ရှိနေပါတယ်။ Outlook တော်မှာအမတ်နေရာအများစုဖြစ်တဲ့ Republican Party က McCarthy ပြီးရင်ဒုတိယနေရာမှာရှိနေတဲ့ Louisiana ပြည်နယ်အမတ် Steve Scalise နဲ့ Outlook တော်တရားရေးကော်မတီဥက္ကဋ္ဌ Jim Jordan တို့က Outlook တော်ဥက္ကဋ္ဌနေရာဝင်ပြိုင်မယ်လို့ဗုဒ္ဓနေ့ကကြေညာခဲ့ကြပါတယ်။Outlook တော်ဥက္ကဋ္ဌရာထူးအတွက်ရှေ့သတင်းပတ်အင်္ဂါနေ့ညနေပိုင်းမှာပါတီတွင်မဲခွဲကြဖို့အတွက် Republican Outlook တော်ပါတီအမတ်တွေစီစဉ်ထားကြပါတယ်။ဒီနှစ် Nobel ငိမ်းဆုစာပေဆုကိုတော့ Norway ဆိုင်ရေးဆရာ John Forsser ရရှိသွားပါတယ်။သူ့ဘဝတလျှောက်ရေးသားခဲ့တဲ့ဒီဖန်တီးခဲ့တဲ့စာရိကပြရိဟာပြောပြနိုင်စွမ်းမရှိသူတွေရဲ့ကိုစားခံစားချက်အတန်တွေကိုထုတ်ဖော်ခဲ့တာလို့ Nobel ဆုရွေးချယ်ရေး Sweden Darwin သိပ္ပံ Academy တာဝန်ရှိသူတွေကပြောပါတယ်ရှင်။ထိုင်းနိုင်ငံဘန်ကောက်မြို့ကကုန်တိုက်ကြီးတဲ့ပြစ်ခတ်ခဲ့တဲ့ဆယ်ကျော်သက်တနတ်သမားကိုလက်နက်ရောင်းချခဲ့တယ်လို့မတင်ကားမှုနဲ့၄ယောက်ကိုထိုင်းရဲတွေဒီကနေ့မှဖမ်းဆီးလိုက်ပါတယ်။ဘန်ကောက်မြို့တော်မှာ၂ယောက်ထိုင်းတောင်ပိုင်းရာလာပြည်နယ်မှာ၂ယောက်ဖမ်းဆီးခဲ့တာပါ။ထိတ်ဖို့မပါတဲ့ကြီးသုံးပြရတဲ့ပစ္စတိုတနတ်ကိုကြီးအစ်စ်ထဲပြစ်နိုင်အောင်ပြုပြင်ထားတဲ့တနတ်ရောင်းမှုနဲ့ရာလာပြည်နယ်မှာ၂ယောက်ကိုဖမ်းဆီးခဲ့တာပါ။သူတို့ရဲ့နေအိမ်ကိုရဲကဝေရောက်ရှာဖွေရမှာဘန်ကောက်ကပြစ်ခတ်မှုနဲ့ဆက်ဆံနေတဲ့အထောက်အထားတွေကိုတွေ့ရှိခဲ့တဲ့အကြောင်းရဲအရာရှိတွေကပြောပါတယ်။တရုတ်နိုင်ငံမှာကျင်းပနေတဲ့အာရှအားကစားပြိုင်ပွဲမှာတော့မြန်မာနိုင်ငံကရိုးရာလှေပြိုင်ပွဲမှာဂျေးတစုတစ်ခုထပ်ပြီးတော့ရရှိသွားပါတယ်ရှင်။
ရှင်းစီပါမဆင်မြတ်မှုရေအခုလိုသတင်းအချင်းချင်းအပြီးမှာတော့ VO ရဲ့ကြက်သားရင်းညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထွက်လည်မှုကအလိမ်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ Helen Gordian တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါVOA ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေခင်ဗျာ။This program.